နှုမောရဏတရားမနာယူခင်မှာမိမိတို့စီပူအားထုတ်ပြုလုပ်တဲ့ကုသိုလ်များကိုဝမ်းမြောက်နှုမောတာရုခေါ်နိုင်မှုအထက်ထက်ဝမ်းမြောက်ဝမ်းသာဖြစ်ဖို့ဘုံရဲ့ရှိဥစွာဖတ်ကြားပေးမယ်။သာသနာတော်နှစ်2558ခုနှစ်မြန်မာကောဇာတက္ကရာ1385ခုနှစ်ဝါဆိုလဆန်း12ရက်2023ခုနှစ်ဇူလိုင်လ16ရက်အာဇာနီနေ့မှာစကိုင်းတောင်ရုံမြတ်ဆက်ကြအကြောင်းတိုက်သို့လာရောက်ပြီးကုသိုလ်ပြုကြတဲ့ကုသိုလ်ရှင်များကမန္တလေးမြို့82လမ်းဆက်ခွန်78လမ်းကြားကတဲဝင်းမေဃဂိရိရဲ့မှာနေထိုင်ကြတဲ့ရွှေစင်မေထေဆိုင်နဲ့အာမန်တဲ့ပိုက်အိမ်ဆောင်ပစ္စည်းရောင်းဝယ်ရေးမိသားစုတို့ဖြစ်ပါတယ်မိမိတို့မိသားစုကဖရာသိန်းကျောင်းရဟန္တာကြီးဦးသိန်းအောင်ဖရာသိန်းကျောင်းရဟန္တာကြီးကမကြီးဒေါ်ဝင်းစိန်သာသမီများကယနေ့အများဆက်ကြအကြောင်းတိုက်တို့လာရောက်ပြီးတော့ကုသိုလ်ပြုကြတာကကြာဆုံးနေပြီးတော့အာဇာနည်ခေါင်းဆောင်ကြီးများနဲ့ဖခင်ကြီးလွန်ခဲ့တဲ့၃နှစ်ခန့်ကဘဝတစ်ပါးသို့ပြောင်းသွားခဲ့တဲ့ကျေးဇူးရှင်ဖခင်ကြီးဦးသိန်းအောင်၈နှစ်ခန့်ကဘဝတစ်ပါးသို့ပြောင်းသွားခဲ့တဲ့ကျေးဇူးရှင်မိခင်ကြီးဒေါ်ဝင်းစိန်တို့အားလူနဲ့နှိပ်ပံတုံးတန်သောချမ်းသာကိုခံစားစေနိုင်ရန်ယေရှုမှန်ထားပြီးတော့ကျေးဇူးဆက်သည့်အနေအားဖြင့်တန်ဃာတော်340တို့အားအာယုန်ခါမှအာယုန်စွမ်းများဆက်ကပ်လူတန်းခြင်းတန်ဃာတော်340ကျော်တို့အားနေ့လေအခါမွန်မြတ်သောဆွမ်းခဲဝေဘောစဉ်များဆက်ကပ်လှူဒန်းခြင်းတန်ဃာတော်340ကျော်တို့အားညနေအခါဖြောရီစေပစ္စည်းများလောင်းလှူဆက်ကပ်ခြင်းဆိုတဲ့တနေ့တာကုသိုလ်ကောင်းမှုများကိုလာရောက်ပြီးတော့စီပူအားထုတ်တယ်ထို့မှတစ်ပါးညဆက်ကြအကြောင်းတိုက်ဆွမ်းပရိသာပင်အဖြစ်ငါးသိန်းကျပ်တန်ပစ္စည်းများလှူဒန်းခြင်းစေပရိသာပင်အဖြစ်ငါးသိန်းကျပ်တန်ဝတ္ထုပစ္စည်းများလူဒန်းခြင်းမာနာယကဆရာတော်နုနာယကဆရာတော်ဆယ်ပါးတို့အားဝါဇုသင်္ကန်းခြင်းတခြင်းစီဆက်ကပ်လူဒန်းခြင်းတန်ဃာတော်350တို့အားတပါးတပါးလင်ဆက်ပြခဲတခဲစီဆက်ပြမုံတထုပ်စီဖလာစာဥဘောပင်တစုံစီနဲ့နဝကမ္မ3000ကျပ်စီလူဒန်းကြခြင်းဓမ္မပူဇာအဖြစ်မြတ်စွာဘုရားဆရာတော်အားဝါဆိုသင်္ကန်းခြင်းပစ္စည်းစုံပါဝင်တဲ့ဝါဆိုသင်္ကန်းခြင်းတစ်ချင်းနဲ့နဝကမ္မ2သိန်းကျပ်တန်ဝတ္ထုပစ္စည်းများလူတန်းကြခြင်းဥယေထုတော်တင်တင်ဆန်းရွှေလင်းယုံအထည်ဆိုင်မိသားစုက3000ကျပ်တန်ပစ္စည်းများလူတန်းခြင်းတော်တင်တင်လင်းသားကိုအောင်ကျော်လင်းမဆုစုဝင်မိသားစုတို့ကနဝကမ္မ5000ကျပ်တန်ပစ္စည်းများလှူဒန်းခြင်းဒေါက်တာကျော်ကျော်ဦးဒေါ်ညွန့်ညွန့်ဝင်းမြတ်မဟာမိသားစုကလည်းပဲဝါဆိုသင်္ကန်း3စုံနဲ့တသိန်းကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းတာမဏေများအတွက်ရှင်ကြီးရှင်လက်သင်္ကန်းအစုံ30လှူဒန်းခြင်းဥမ္မောင်ကြီးနဲ့သာသမီများငွေထီး3လက်မိသားစုက1000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းဥကျော်သူနဲ့ဇနီးမိသားစုတို့ကလည်းပဲဝါဇုသင်္ကန်းခြင်းတခြင်းဆက်ကပ်လှူဒန်းခြင်းဥလာဝင်းဒေါ်အေးမာဝင်းတမီမာဝင်းတော်တာဝင်းမိသားစုကလည်းပဲဝါဇုသင်္ကန်းတစုံ1000ကျပ်တန်ဝတ္ထုပစ္စည်းများလှူဒန်းခြင်းဥကျော်ဝင်းဒေါ်တင်မြမိသားစုက5000ကျပ်တန်ဥအောင်ကြီးဒေါ်တင်အေးမိသားစုက1000ကျပ်တန်ဥလာညွန်ဒေါ်ထွေးအောင်မိသားစုက5000ကျပ်တန်ဥဆိုးညွန်ဒေါ်အုံးမြင့်မိသားစုက1000ကျပ်တန်ဥကျော်ထေဒေါ်ဘုဆုံမိသားစုက1000ကျပ်တန်ဥဖိုးရွှေဒေါ်သိန်းခမိသားစုက12000ကျပ်တန်ဥတုတ်ဒေါ်စိန်မြင့်မိသားစုက1000ကျပ်တန်ဆိုပြီးတော့ပါရမီဖြည့်ဖက်ကုသိုလ်ရှင်များကလည်းပဲဝိုင်းဝန်းပြီးတော့လှူဒန်းကုသိုလ်ပြုကြတယ်ဒါကဒါနာကောင်းမှုတရဏဂုံ3ပါးနဲ့တကောသီလတော်မြတ်ကိုလည်းပဲထက်မှန်ပြီးတော့ခံယူကျင့်သုံးစောင့်တည်ကြရတယ်။တန်ဃာတော်ရှင်မြတ်သူဟောကြားတော်မူခဲ့တဲ့ဖရာရှင်ရဲ့ရွှေနှုတ်တော်တွေပရိဒိယတော်မြတ်ကိုလည်းပဲယိုယိုတည်တည်လေးလေးစားစားနာယူကြရတယ်။ယ ဲ့တော့ဒီနေ့ဒါနသီလဘာဝနာကောင်းမှုများကိုပြုတယ်အဲ့တော့မိမိတို့အနေနဲ့ရှင်နေအာဇာနီနေ့မှာအာဇာနီခေါင်းဆောင်ကြီးများယေရှုရှင်မိဘနှစ်ပါးကိုရည်မှန်းပြီးတော့ကုသိုလ်လုပ်တယ်ပေါ့အဲ့တော့ဘုန်းကြီးရလည်းပဲအာဇာနီခေါင်းဆောင်ကြီးတွေကိုယေရှုဆက်တဲ့တရားဟောပေးမယ်ပေါ့ဘုန်းကြီးတို့ယေရှုဆက်တယ်ဆိုတာကပစ္စည်းဥစ္စာတွေနဲ့ဒီလိုယေရှုဆက်တာလည်းရှိတယ်ခုဘုန်းကြီးတို့မြန်မာနိုင်ငံမှာတောင်းဆိုနေတဲ့ဩဝါဆွဲအလေးပြုဒါတွေလည်းပဲဂုံတွေကိုအာယုံပြုပြီးတော့ကျေးဇူးဆက်ကြတာပဲအဲ့တော့ဒီနေ့ဘုန်းကြီးကတော့ရွှေစင်မေမိသားစုကိုဖျားရှင်ကျင့်တော်မူခဲ့တဲ့ညွန်ပြတော်မူခဲ့တဲ့အာဇာနီတွေကျင့်သုံးခဲ့တဲ့ကျင့်စဉ်ဒီကျင့်စဉ်ကိုဟောပြမယ်ဒီကျင့်စဉ်ကိုနာယူပြီးတော့လိုက်နာကျင့်သုံးခြင်းသည်အာဇာနီကောင်းဆောင်ကြီးတွေကျေးဇူးရှင်မိခင်ဖခင်ကြီးအတူတည်းဖြင့်အာဇာနီတွေရဲ့အမျက်ဆုံးဖြစ်တဲ့အာဇာနီဖြစ်တဲ့ဖရာရှင်ကိုတော်မြတ်ကြီးကိုပူဇော်ရာရောက်တယ်ပေါ့အဲ့တော့ဖရာရှင်ကိုပူဇော်တာဟာဖရာရှင်ကျင့်သုံးသွားတဲ့လမ်းစဉ်ဖရာရှင်လမ်းညွန်ခဲ့တဲ့လမ်းစဉ်ကိုကျင့်သုံးရင်ဖရာရှင်ရဲ့တတ်တော်ထင်ရှားရှိရင်ဂျေနဲ့တာရုခေါ်မှာပဲဒါယေရှုဆက်တာယနေ့လည်းပဲဘုန်းကြီးကအာဇာနီတွေကျင့်သုံးသွားတဲ့လမ်းစဉ်ကိုဟောမယ်ဒီလမ်းစဉ်ကိုနာယူပြီးကျင့်သုံးတယ်ဆိုရင်အကောင်းတကအကောင်းဆုံးကျေးဇူးဆက်နေလို့ဒီလိုပြောလို့ရတယ်ပေါ့ဒါကြောင့်ဘုန်းကြီးကအာဇာနီတွေကိုကျေးဇူးဆက်တဲ့တရားကိုဟောပေးမယ်ဟောတဲ့အခါမှာလည်းပဲဝါဇူလာဇန်ရှိရဲ့နေ့တုန်းကသာသနာအာဇာနီပူဇော်ပွဲမှာဘုန်းကြီးတို့ကြောင်းကတနိုင်ငံလုံးစာချတန်းသုံးပါစာတင်တန်း၅ပါ၈ပါးကိုအာဇာနီပူဇော်ပွဲဥလသိမ့်ပိမ့်မှန်853936လမ်းကြာဘိမှန်ကြီးပုံမှာကျင်းပါတယ်ပေါ့အဲ့တော့ဘုန်းကြီးကအကြောင်းကနေပြီးတော့၄ဘာအောင်တဲ့ထဲမှာစာတင်တန်း၃ဘာကိုအမေးဖြေလုပ်ခဲ့တာအဲ့တော့ဒီအမေးဖြေလေးတွေကိုနာယူရတဲ့ပုဂ္ဂိုလ်တွေကလည်းပဲသူတို့နှစ်သက်တဲ့အတွက်မှတ်သားလို့နာယူလို့အင်မတန်ကြိုးရှိတဲ့အကြောင်းလျှောက်တယ်ပေါ့အဲ့တော့ဘုန်းကြီးကလည်းပဲဘုန်းကြီးဖျားရှင်ဟောတဲ့တရားတော်လေးတွေအပေါ်မှာသုံးသပ်ပြီးတော့တွေးခေါ်တဲ့အကြောင်းအရာလေးတွေပျောက်ပြတ်မသွားအောင်ဒီနေ့အဲ့ဒီသာသနာအာဇာနီ၃ပါးကိုမေးခဲ့တဲ့အမေး၃ခုနဲ့အဖြေ၃ခုကိုတွဲပြီးတော့အမေး၃တွေအဖြေ၃ပါးဆိုတဲ့ခေါင်းကြီးနဲ့ဘုန်းကြီးဒီနေ့အာဇာနီကောင်းဆောင်ကြီးတွေနဲ့မိဘတွေကိုယေရှုဆက်တဲ့တရားဟောပေးမယ်ပေါ့တရားနာမည်ကအမေး၃တွေအဖြေ၃ပါးဒီခေါင်းကြီးနဲ့ဟောပေးမယ်အဲ့တော့ဒီတရားတွေကိုလိုက်နာကျင့်သုံးလိုက်ရင်အာဇာနီကောင်းဆောင်ကြီးတွေတက်ရှိထင်ရှားရှိခဲ့မိမိတို့အပေါ်မှာဒီတရားကိုကျင့်သုံးရင်ကျေနပ်ကြမယ်အားရကြမယ်မိမိတို့ရဲ့မိခင်ဖခင်ကြီးတွေတက်ရှိထင်ရှားရှိခဲ့ခုဘုန်းကြီးဟောမဲ့တရားလေးတွေလိုက်နာကျင့်သုံးမယ်ဆိုရင်တာဓုခေါ်နေကြမှာဖျားရှင်ကိုတော်မြတ်ကြီးအာဇာနီတွေထဲမှာတကယ်အာဇာနီအထွတ်ထိပ်ဖြစ်တဲ့ဖျားရှင်ကိုတော်မြတ်ကြီးလည်းပဲတကယ်လို့သာတတ်တော်ထင်ရှားရှိခဲ့ပြီမိမိတို့ဒီကျင့်စဉ်တွေကိုကျင့်သုံးတာကိုတာရုခေါ်တော်မူပါလိမ့်မယ်။ဒါကြောင့်အဲ့ဒီလိုအာဇာနီတွေကိုယေရှုဆက်တဲ့အနေနဲ့ကျင့်သုံးနိုင်အောင်တည်ပြီးသားဆိုရင်လည်းပဲကြည်ကြည်ပြန့်ပြန့်ကျင့်သုံးနိုင်အောင်ဘုန်းကြီးကအမေးသုံးတွေအဖြေသုံးပါဆိုတဲ့အကောင်းစီနဲ့ဒီနေ့ဟောပေးမယ်ပေါ့။အဲ့တော့နံပါတ်၁ကဘာလဲဆိုတော့ဘုန်းကြီးတို့စာသင်တန်းအောင်တဲ့ကျောင်းက၃ပါးတည်းကပထမတစ်ပါးကိုဘုန်းကြီးကမေးတယ်ပေါ့ဘာဝခြေခံမေးတာလဲဆိုတော့ဘုရားရှင်ကဧဝံတံဝဒာဟိတတဘဂဝတောပရိတာယရိတံအညာမညာဝဆနေနအညာမညာဥထာပနေနာတိဒါလေးကိုဘုရားရှင်ကဟောကြားခဲ့တာဒိဗေယဘာလဲဆိုတော့ဘုရားရှင်ရဲ့ပရိသတ်ယဟန်မြို့သမီးလူဥပါတကအမျိုးသမီးဥပါတိကဒီပရိသတ်၄ပါးကြီးပွားတိုးတက်တာကိုသာသနာစီပင်တယ်လို့ခေါ်ရတယ်ပရိသတ်၄ပါးရဲ့တန်တန်မှာဘုရားရှင်ရဲ့အဆုံးအမတွေကျင့်သုံးနေလို့ရှိရင်သာသနာတော်ကြီးစီပင်တယ်လို့ခေါ်ရတယ်အဲ့တော့ဘုရားရှင်ရဲ့ပရိသတ်သာသနာတော်ကြီးစီပင်ဖို့ဘာတွေကျင့်ရမှာလဲဆိုတော့မြတ်စွာဘုရားကယရိတံအညာမညာဝဆနေနအညာမညာဥထာပနေနာတိအဲ့တော့အချင်းချင်းပြောဆိုပါအချင်းချင်းအပြစ်ကနေပြီးတော့အဘအပြစ်တရားနေပြီးတော့ထမြောက်အောင်ကုစားနိုင်အောင်ကုညီပါအ အဲ့တော့အချင်းချင်းပြောဆိုခြင်းအချင်းချင်းအပြစ်မှာအဘက်မှာထမြောက်စေခြင်းအပြစ်ကင်းအောင်ကုညီဆောင်လျှောက်ခြင်းဒီနှစ်ပြားနှစ်ပါးဘုရားရှင်ကသာသနာကြီးပွားကြောင်းမှာဒါမျိုးဟောထားတယ်ပေါ့ဒီအိဗေနဲ့အဲ့တော့ဘုန်းကြီးကဒါကိုဘာမေးလိုက်လဲဆိုတော့အဲ့မှာအညာမညာဝဇ္ဇနေနာအချင်းချင်းပြောဆိုခြင်းကြောင့်၎င်းဒေနာအညာမညာဝဇ္ဇနေနာထို့သို့အချင်းချင်းပြောဆိုခြင်းကြောင့်၎င်းဒေနာအညာမညာဥထာပနေနာထိုကဲ့သို့အချင်းချင်းအာဘယ်အပြင်းမထမြောက်စေခြင်းကြောင့်၎င်းတတဘဂဝတ္တောထိုဘုရားရှင်ကိုယ်တော်မြတ်ဤပရိသာပရိသတ်၄ပါးသည်တန်ဝတာကြည်ပွားတိုးတက်လာရပါပေ၏မြတ်စွာဘုရားဟောခဲ့တာအဲ့တော့မြတ်စွာဘုရားကအချင်းချင်းပြောဆိုရမယ်အချင်းချင်းအပြစ်ရှိလို့ရှင်အပြစ်ကင်းအောင်ကူညီရမယ်ဒါသာသနာကြည်ပွားကြောင်မြတ်စွာဘုရားကမေးခဲ့တယ်အဲ့တော့အချင်းချင်းဆိုတဲ့နေရာမှာဘုန်းကြီးတို့ဒီနေ့မြန်မာနိုင်ငံမှာကဒီတရားလေးတွေသဘောပေါက်တာအားနည်းနေတယ်။ဘုန်းကြီးတို့မြတ်စွာဘုရားကအချင်းချင်းပြောပါမေတ္တာရှိထားပြီးတော့အပြစ်တွေလို့ရှင်ပြုပြင်နိုင်အောင်ထောက်ပြပေးပါ။ဘုရားရှင်ကဒါမျိုးဟောခဲ့တာ။ဒါပေမဲ့ဘုန်းကြီးတို့မြန်မာနိုင်ငံကဗုဒ္ဓဘာသာဝင်တွေအများစုနေကြတာ။ဗုဒ္ဓဘာသာဘုရားဝင်တွေဖြစ်ပြီးတော့ဘုရားရှင်ရဲ့ဆုံးမကိုလိုက်နာကျင့်သုံးပါတယ်ဆိုတဲ့ဗုဒ္ဓဘာသာဝင်တွေဘုရားရှင်ရဲ့ဒီစကားကိုဘလောက်တိုင်းတာတီလိုက်နာကြသလဲဒါလေးစဉ်းစားဖို့ဘုန်းကြီးကမေးလိုက်တာပါအဲ့တော့မြတ်စွာဘုရားကအချင်းချင်းပြောဆိုရမယ်ဘုန်းကြီးတို့မြန်မာလူမျိုးတွေရဲ့အယူဆကအကြီးကပြောဆိုရမယ်အကြောင်းကျိုးနဲ့ပြောဆိုရမယ်အငယ်ကအကြီးကိုပြောဆိုရင်အပြည့်ဒါမျိုးမြင်လာကြတယ်အဲ့တော့မိဘနဲ့ဆရာသမားမိဘကပဲပြောဆိုရမယ်သားသမီးတွေကမိဘကိုအကြောင်းအကျိုးနဲ့ပြောဆိုခွင့်မရှိဘူးဒီလိုနားလည်နေကြရတယ်။ဆရာနဲ့တပည့်အကိုကြီးနဲ့အမကြီးနဲ့ညီတဲ့ညီမငယ်တွေအကြီးကပဲပြောဆိုရမယ်အငယ်တွေကပြောဆိုခွင့်မရှိဘူးဒါမျိုးထင်မှတ်နေကြရတယ်။ပြောဆိုလို့ရှိရင်အပြစ်လို့ဒီလိုသတ်မှတ်နေကြရတယ်။ဒါကိုဘုန်းကြီးကထုတ်ဖော်တဲ့အနေနဲ့ယနေ့မြန်မာနိုင်ငံမှာဗုဒ္ဓဘာသာဝင်တွေအများစုကျင့်သုံးနေထိုင်ကြတဲ့မြန်မာနိုင်ငံမှာဗုဒ္ဓဘုရားရှင်ရဲ့တရားတော်ကိုကျင့်သုံးနေတဲ့ဗုဒ္ဓဘာသာဝင်တွေမှာအကြီးအကဲပဲအငဲကိုဆုံးမရမယ်ပြောရမယ်မိဘကသားသမီးကိုအကိုကြီးမကြီးကညီညီမကိုဆရာကတပည့်ကိုနိုင်ငံခေါင်းဆောင်တွေကတိုင်းသူပြည်သားကိုပဲဒီလိုလုံးရမယ်ဒီလိုယူဆနေကြတယ်ဒါဘုရားရှင်ရဲ့ဆုံးမတော်နဲ့ဘလောက်ထိညီညွတ်တယ်လဲဒါလေးကိုဘုန်းကြီးကအလုံးသိအောင်ဖြေပြပါဆိုတဲ့မေးလိုက်တဲ့အတွက်အဲ့ဒီရန်တော်ကယတိတံအညာမညာဝဇ္ဇနေနာအညာမညာဥထာပနေနာတိဧဝံတံဝဒာဟိတတဘဂဝတောပရိသာတဲ့အဲ့တော့မြတ်စွာဘုရားရဲ့ပရိသတ်ယဟန်နေယဟန်မျိုးသမီးတွေခုခေတ်သီလရှင်တွေလူတကားတွေလူအမျိုးသမီးတကားကြီးကာမဥပါတိကာမတွေသူတို့ရဲ့နှလုံးသားထဲမှာဘုရားရှင်ရဲ့အဆုံးအမတွေပြေဝနေမှသာသနာတော်ကြီးစီကားတာတိုက်တာကြီးတွေကြီးလို့လေတတိုင်ငါတတကြီးတွေဆောက်တာဒါသာသနာမဟုတ်ပါဘူးအဲ့တော့သာသနာဆိုတာဘုရားရှင်ရဲ့အဆုံးအမဒီဘုရားရှင်ရဲ့အဆုံးအမနှလုံးသားထဲမှာရှင်သန်နေမှသာသနာတည်တဲ့ပုဂ္ဂိုလ်သာသနာပြုတဲ့ပုဂ္ဂိုလ်လို့ဒီလိုခေါ်ရတာအဲ့တော့ဘုန်းကြီးတို့ယနေ့ခေတ်မှာဒီအားနည်းချက်လေးတွေရှိနေကြတယ်ဒါလေးတွေကိုဘုန်းကြီးကဖော်ထုတ်ပြီးတော့ကျင့်သုံးစေခြင်းလို့အဲ့တော့လူငယ်ကနေလူကြီးကိုပြန်អော်တာဒါမကောင်းပါဘူးអော်လည်းမអော်သင့်ပါဘူးတို့တော့အကြောင်းအကျိုးနဲ့ရှောက်ထားပိုင်ခွင့်ရှိရမယ်တဲ့ဒါမြတ်စွာဘုရားရဲ့အဆုံးအမပဲအဲ့တော့ဘုန်းကြီးတို့မိဘကပုထုဇဉ်ပဲမှားမှာပေါ့မိဘမှားနေတာကိုသာသမီးရနေပြီးတော့အကြောင်းအကျိုးနဲ့ပြောဆိုခွင့်ရှိရမယ်မိဘလည်းပဲမှန်ကန်တဲ့စကားအကျိုးရှိတဲ့စကားဆိုရင်လိုက်နာကျင့်သုံးရမယ်ဒါမျိုးပြောတာမိဘလည်းပဲသာသမီးကိုပြောတယ်မှန်ကန်အကျိုးရှိတယ်ဆိုရင်ပြန်မပြောနဲ့နားမလည်ရင်ပြန်ဆွေတွေးပိုင်ခွင့်ရှိတယ်ဒီအိဗေကိုပြောတာဘုန်းကြီးတို့ဆရာနဲ့တပည့်တန်ဃာတော်ရှင်မြတ်လောကမှာလည်းပဲဒီတိုင်းပဲဆရာသမားတို့တပည့်တွေကအကြောက်လွန်ပြီမှားမှန်မှန်မှန်ဘာမှပြန်ပြီးတော့လျှောက်ထားပိုင်ခွင့်မရှိဘူးဆိုရင်ဒီနေရာတိုးတက်ဖို့မလွယ်ပါဘူးမြတ်စွာဘုရားဒါမျိုးကိုလက်မခံပါဘူးအဲ့တော့မောင်နှမအချင်းချင်းမိဘနဲ့သားသမီးအချင်းချင်းဆရာနဲ့တပည့်အချင်းချင်းတိုင်းပြည်အုပ်ချုပ်တဲ့ပုဂ္ဂိုလ်နဲ့တိုင်းသူပြည်သားအချင်းချင်းအလုံးအချင်းချင်းတွေအပေါင်းအသင်းချင်းချင်းတယောက်ပေါ်တယောက်မေတ္တာစေနာနဲ့အကျိုးလိုလားတဲ့စိတ်နဲ့ပြောဆိုခြင်းဟာမျိုးဘာသာသာသနာကြီးပွားကြောင်းဘုန်းကြီးတို့နိုင်ငံတော်တိုးတက်ကြောင်းနေဖြစ်ပါတယ်ဆိုတာဘုရားရှင်ရဲ့ဇကားတော်ဘုရားရှင်ရဲ့အဆုံးအမ လွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးကမိန့်ခဲ့တဲ့စကားယနေ့ဒီမိုကရေစီခေတ်နဲ့ဘလောက်ထိခင့်မိနေတယ်လဲဒါလေးကိုဘုန်းကြီးကသိစေချင်လို့မေးလိုက်တာပါအဲ့တော့ဒီအကြောင်းအရာနဲ့ပတ်သက်ပြီးတော့ဒါဖြစ်လို့မြတ်စွာဘုရားဒီလိုမိန့်ရတယ်ဆိုတော့အလုံးတကာဓမ္မတွေကြားဘူးတဲ့အတိုင်းဒီအကြောင်းဖြစ်ပေါ်လာတာကမြင်းမီဆွဲမောင်ဆန်းဆိုတဲ့ဒီဘုရားရှင်တော်ထွက်တော့နောက်ကနေပြီးတော့မြင်းမီဆွဲလိုက်တယ်ဆိုပြီးတော့ပြောဆိုနေကြတဲ့ဆန္ဒရှင်ဟန်ပြူလာတဲ့အခါသူကမြတ်စွာဘုရားနဲ့ယဉ်ဒီလုံးနေပေါ့တော်ထွက်တဲ့အခါမှာလည်းပဲလိုက်ခဲ့တယ်အလုံးအဲ့တော့သူကသူ့စိတ်ထဲမှာကဘုရားကိုယဉ်ဒီတော့တန်ဃာတွေကနေသူမဟုတ်တာလုပ်ပြီးဆိုလို့ရှိရင်သူကဘာလဲဆိုတော့အရှင်ဘုရားတို့ကတပည့်တော်ကိုဆုံးမထိုက်တယ်လို့ရှင်ဘုရားတို့ကထင်နေကြသလားတကယ်တော့တပည့်တော်ကလည်းရှင်ဘုရားတို့ပေါ်မှာဆုံးမရမှာဘုရားရှင်ကတပည့်တော်ရဲ့ဘုရားရှင်တရားကလည်းတပည့်တော်တို့ရဲ့တရားတပည့်တော်ရဲ့တရားပဲဘာဖြစ်လို့လဲဆိုတော့တပည့်တော်ရဲ့အရှင်သခင်ဖြစ်တဲ့သိဒ္ဓတာမင်းသားတစ္ဆာလေးပါးကိုတည်ခဲ့တာဒီတစ္ဆာလေးပါးတရားဟာတပည့်တော်ရဲ့အရှင်သခင်ဖြစ်တဲ့သိဒ္ဓတာမင်းသားဂေါတမဘုရားရဲ့တရားဒီတော့တပည့်တော်ရဲ့တရားပဲအဲ့တော့ဖုရားကလည်းတပည့်တော်ရဲ့ဖုရားတရားကလည်းတပည့်တော်ရဲ့တရားအဲ့တော့ရှင်ဖုရားတို့အနေနဲ့တပည့်တော်ပေါ်ဆုံဆုံးမထိုက်တယ်လို့ထင်ကြသလားတပည့်တော်ကသာတကယ်တော့ဆုံးမရမှာအဲ့တော့ရှင်ဆန္ဒကယဟန်တန်ဃာတွေကဆုံးမရင်ပြန်ပြီးတော့ပြောတာပဲနားမထောင်အချင်းချင်းဆရာလုံးမခံဘူး तू ကလည်းမှားသေးတယ် तू ကပြန်ပြီးတော့ချိန်မောင်းတာအဲ့တော့ရှင်ဖုရားတို့ကတဲ့ဘာနဲ့တူလဲဆိုတော့လေကြီးတိုက်လေကြီးမိုးကြီးကြတဲ့အခါတေရွက်တေတို့နှစ်မရှိတဲ့အမိုက်တွေတို့အနှစ်မရှိတဲ့တေသားတွေတို့ဟောင်းနှွမ်းနေတဲ့တေရွက်တွေတို့လေးကြောင်လာပြီးတော့စုနေတယ်လို့ရှင်ဖျားတို့လည်းဘုရားရှင်သာသနာမှာအမျိုးအနွယ်အမျိုးမျိုးကနေလာပြီးတော့ဒီမှာလာစုနေကြတာပါတဲ့အဲ့တော့ရှင်ဖျားတို့ကတပည့်တော်ကိုဆုံးမထိုက်တယ်လို့မယူဆပါနဲ့တပည့်တော်ရဲ့ဘုရားတပည့်တော်ရဲ့တရားတပည့်တော်တို့ရဲ့အရှင်ကတစ္ဆာလေးပါးကိုတိခဲ့တာပါဒါမျိုးသူကပြန်ပြောလေးရှိတာဒီတော့ဘုန်းကြီးတို့သူတော်ကောင်းစိတ်တဲ့သာသနာစိတ်ရှိတဲ့ယဟန်တော်တွေကဒါဆိုရင်တော့သာသနာတော်ကြီးပျက်စီးတော့မှာပဲအချင်းချင်းဆုံးမမကန်ဘူးဆိုပြီးတော့ကဲ့ရဲ့ရှုံကြကြတယ်။ကဲ့ရဲ့ရှုံကြပြီးတော့မြတ်စွာဘုရားထံသွားလျှောက်မြတ်စွာဘုရားလည်းမေးတော့ဟိုဆန္ဒအလေးပဲရှင်ဆန္ဒအမှန်တမ်းပြေတော့မြတ်စွာဘုရားပြင်းပြင်းထန်ထန်ကဲ့ရဲ့ခဲ့တာပဲ။အဲ့တော့ဘုန်းကြီးတို့ဒီနေရာမှာကြည့်နော်။ဘုရားရှင်စားတဲ့ယဟန်တာရှင်မြတ်ကြီးတွေသာသနာစိတ်ရှိတဲ့ပုဂ္ဂိုလ်မြတ်ကြီးတွေဟာမဟုတ်တာလုပ်ပြီးဆိုရင်ငုံခံမနေပါဘူးဝိုင်းပြီးတော့ကဲရကြတယ်ရှုံချကြတယ်ကဲရရှုံချတာဘာဖြစ်လို့လဲသူ့ဘဝပျက်စီးအောင်လို့လားမဟုတ်ပါဘူးသာသနာတော်ကြီးတီးဖို့သူအမြင်မှန်ရဖို့သူအကျိုးလိုလားလို့ဝိုင်းပြီးတော့ကဲရကြတာရှုံချကြတာဒါကြောင့်ကဲရရှုံချတယ်ဆိုတာသူတော်ကောင်းတွေနေပင်မှာလည်းပဲရှိတယ်သို့တော်ရည်ရွယ်ချက်ကတိုးတက်ဖို့သူ့ရဲ့အမှားတွေပြင်စေလိုတဲ့စေတနာနဲ့ဒါမျိုးတွေကပြောရတာပဲအဲ့တော့ဒါလေးတွေကဘုန်းကြီးတို့တချို့ကတို့ကပြင်မပြောချင်ဘူးအကောင်းမြင်ဝါဒဒါဘုရားရှင်ရဲ့ဝါဒနဲ့ဆန့်ကျင်နေတာလေးကိုဘုန်းကြီးကထောက်ပြတယ်အဲ့တော့မြတ်စွာဘုရားကဲ့ရဲ့ပြီးတော့ရှင်ဆန္ဒကိုအကြောင်းပြုပြီးတော့တိခါဘုတ်တပုတ်ပြညက်ခဲ့တယ်ဘုန်းကြီးတို့ဒုဗ္ဗစတိခါဘုတ်ဆိုတာဒုတိယအပြည့်ကြီးဆုံးတိခါဘုတ်ကိုပြညက်ခဲ့တာပဲအဲ့တော့ယဟန်ဖြစ်နေပါလျက်နဲ့အချင်းချင်းပြောတဲ့စကားကိုမှန်ကန်ပါလျက်နဲ့သိခဘုံနဲ့ဝီနီးတော်နဲ့အညီဖျားရှင်ရဲ့ဆုံးမနဲ့ညီဆုံးမပါလျက်နဲ့ကိုကိုကိုဆုံးမမခံဘူးငါကိုလည်းမပြောနဲ့တင်တို့ကိုလည်းမပြောဘူးကောင်းတာဖြစ်စေဆိုတာဖြစ်စေဒီလိုပြောနေတဲ့ယဟန်တွေအတွက်မြတ်စွာဘုရားကမင်ကြားခဲ့တာအဲ့တော့အဲ့ဒီထဲမှာစကားလေးရာဧဝံတံဝဒာဟိတတဘဂဝတောပရိသာယရိတံအညမညာဝဇနိနာအညမညာဥထာပဏိနာတိဟိအချင်းချင်းပြောဆိုရာကြိုးကယရိတံအကျဉ်ချင်းချင်းပြောဆိုခြင်းအကျဉ်ချင်းအကျဉ်ချင်းချင်းအဘက်အပြင်းမထမြောက်စေခြင်းသည်အတ္တိရှိ၏ဒေနာယညမညာဝဇနိနာထို့သို့အချင်းချင်းပြောဆိုခြင်းကြောင့်၎င်းဒေနာယညမညာဥထာပဏိနာထို့သို့အချင်းချင်းအပြစ်အာဘက်မှထမြောက်စေခြင်းကြောင့်၎င်းတတဘဂဝတ္တောထိုဘုရားရှင်ကိုယ်တော်မြတ်ဤပရိသာပရိသတ်သည်ဧဝံတံဝတ္တာဤသို့ကြီးပွားတိုးတက်ခဲ့ရပါ၏ဤဒီတို့ဘဂဝါသုံးလောကဒုဒါဖြင့်တော်မြတ်ဖျားသည်အဝေါ်စွာကရုဏာရှိသောပညာအားဖြင့်မိန်ထားပညာတော်မူခဲ့ပါ၏တည်ဘုန်းကြီးတို့ဒီဝတ္ထုကြောင်းလေးကိုသုံးသက်ကြည့်နော်ဘုန်းကြီးတို့ကျင့်သုံးစရာတွေဘလောက်ထိကောင်းလဲလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးကဘုရားရှင်စီမံဆုံးဖြတ်တော်မူခဲ့တဲ့တပ္ပညုတဉာဏ်နဲ့မင်ကြားတော်မူခဲ့တဲ့ဆုံးဖြတ်ချက်အားယနေ့ဘ ဘုန်းကြီးတို့ဒီမိုကရေစီဆိုတဲ့အကောင်းဆုံးစနစ်နဲ့ဘလောက်ထိညီမျှနေလဲဖျားရှင်ဘလောက်ကြီးညိုစရာကောင်းလဲဒါလေးကိုဘုန်းကြီးကသိစေချင်တာမြတ်စွာဘုရားကအရှင်ဆန္ဒကသူ့ကိုဆုံးမတယ်မဟုတ်တာလုပ်တယ်ဆုံးမတဲ့ယဟန်တွေကိုပြန်ပြီးတော့ငါကမပြောနဲ့ငါအားပြောရပါဒီလိုစိတ်ရှိတဲ့အတွက်မြတ်စွာဘုရားပြင်းပြင်းထန်ထန်ကြည့်ရတော်မူခဲ့တယ်ဒီလိုလုပ်ငန်းဟာတဲ့ငါဘုရားသာသနာတော်မှာမကြီးညိုသေးတဲ့ဘာသာကြားတွေဘာသာရေးပုံမှန်နှစ်နှစ်ကာကမရှိတဲ့ပုံကိုယ်တွေကြီးညိုဖို့မဖြစ်နိုင်ဘူးတဲ့ကြီးညိုပြီးသားပုံကိုယ်တွေတက်လန်သွားနိုင်တယ်ပို့ပြီးတော့သာသနာပေါ်မှာကြည်ပြိုပြက်သွားနိုင်တယ်မကြည်ညိုသေးတဲ့ဘာသာကြားတွေဝေးဝေးရှောင်သွားနိုင်တယ်ဒီလိုရဲ့မျိုးကိုမလုပ်ရဆိုပြီးမြတ်စွာဘုရားကတိတ်ခါဖို့တင်းတင်းကျပ်ကျပ်ပင်ညက်ခဲ့တယ်အဲ့တော့ဘုရားရှင်ရဲ့ဒီဆုံးမကိုထောက်ကြည့်ရင်ဘုန်းကြီးတို့မောင်နှမချင်းချင်းပြောဆိုပိုင်ခွင့်ရှိရမယ်ပြန်ပြောတာကိုပြောတာမဟုတ်ဘူးအကြောင်းအကျိုးလေးနဲ့မေတ္တာတရားနဲ့ပြင်ဆင်ခြင်းရဲ့စိတ်စေတနာမေတ္တာတရားနဲ့ပြောရမယ်တဲ့ဒါမှသာသနာကြီးပွားမှာအဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာဘုန်းကြီးတို့တန်ခါလောကမှာလည်းပဲအကြီးအငယ်ကိုပြောတယ်အငယ်ကနေအကြီးမားယွင်းနေပြီဆိုရင်ပြန်ပြီးတော့ပြောခွင့်မရှိပြောလို့ရှိရင်လည်းပဲအပြစ်လို့သတ်မှတ်ခံရတယ်ဒါသည်မြတ်စွာဘုရားရှင်ရဲ့အဆုံးမနဲ့ဘယ်တိုင်းဒါသည်ညီပါတယ်ဒါလေးတွေအဆုံးတတိထားတဲ့မိသားစုတစုမှာလည်းပဲဘုန်းကြီးတို့စဉ်းစားကြည့်လိုက်မိသားစုတစုမှာအချင်းချင်းဆွေနွေးပိုင်ခွင့်ရှိတဲ့မိသားစုဟာတိုးတက်တာပဲသာသနာတွေမကောက်လောကီမှာလည်းပဲကျင့်သုံးရင်တိုးတက်တာပဲယနေ့ရွှေစင်မေမိသားစုအမကြီးအမိယာအမကြီးကပြောဆိုဆွေးနွေးတယ်မှန်ကန်တဲ့ကြိုးရှိတယ်ဆိုရင်အောက်ကလူတွေကပြန်ပြောခွင့်မရှိပါဘူးတကယ်လို့မှားနေတယ်ဆိုလို့ရှိရင်အကြောင်းအကျိုးနဲ့ဘာကြောင့်ဘလို့ကပိုကောင်းမယ်ဆွေးနွေးပိုင်ခွင့်ရှိတယ်ဒါကြောင့်မို့လဲမိမိတို့ဘဝအတိုင်းတာတစ်ခုထိစီးပွားရေးတိုးတက်တယ်ကုသိုလ်တွေပြုနိုင်တယ်ဒီတိုင်းတာတွေပါပါလိမ့်မယ်ဒါဘုန်းကြီးကမှန်းဆပြီးတော့ပြောပြတာအဲ့တော့ဒီကျင့်စဉ်လေးတွေဟာဘုန်းကြီးတို့မိသားစုတိုင်းကျင့်သုံးရင်မိသားစုတိုင်းသိပြီးတော့ကြည်ပွားတိုးတက်ချမ်းသာကြပါလိမ့်မယ်။နောက်ဆုံးဘုန်းကြီးတို့နိုင်ငံတော်ကျင့်သုံးတဲ့နိုင်ငံတော်အုပ်ချုပ်နေတဲ့သမ္မတတွေဝန်ကြီးချုပ်တွေမှာယွင်းနေတယ်။စတုထမန်တိုင်လို့ခေါ်တဲ့စာနယ်ဇင်းမီဒီယာနေပြီးတော့အကြောင်းအကျိုးလေးတွေနဲ့ပြောပိုင်ခွင့်ရှိရတယ်။ဒီလိုနိုင်ငံမျိုးဟာတိုးတက်တာပဲ။အဲ့တော့အပေါ်အုပ်ချုပ်တဲ့ပုဂ္ဂိုလ်တွေကအာဏာနဲ့ပိတ်ထားတယ်။မပြောပြောရင်ထောင်ချမယ်။ဘယ်တော့မှဒီနိုင်ငံတိုးတက်မှာမဟုတ်ဘူး။ဒါကိုဘုန်းကြီးတို့ဒီမိုကရေစီလို့ပြောတာ။ဖျားရှင်ကလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးလောက်ကလေးကဒီစနစ်တွေကိုညွှန်ကြားခဲ့တယ်။တန်ဃာတွေကိုဒီလိုကျင့်သုံးမှာဒီလိုမိန့်ကြားခဲ့တာ။အဲ့ဒါလေးကိုဘုန်းကြီးကဝါဇူလာဇန်ရှိရဲ့နေ့ကသာသနာအာဇာနည်အမေးဖြေခံကန္တမှာဒါလေးကိုဖြေပြဖို့အတွက်ယနေ့ခေတ်မြန်မာနိုင်ငံမှာဖြစ်ပေါ်နေတဲ့ဗုဒ္ဓဘာသာဝင်လို့ဝန်ခံနေတဲ့ရှင်ဟန်နေရောတိလာရှင်နေရောလူတကာတကမာရီရောမှားယွင်းနေတဲ့ယူဆလေးကိုဘုန်းကြီးကသိစေခြင်းတဲ့အတွက်အချင်းချင်းဖျားရှင်ကပြောဆိုစေခြင်းနဲ့အချင်းချင်းပြောဆိုလို့ရှိရင်မိသားစုလည်းတိုးတက်မယ်ကုမ္ပဏီလည်းတိုးတက်မယ်နောက်ဆုံးနိုင်ငံတနိုင်ငံအထိစတုထမန်တိုင်လို့ခေါ်တဲ့ဆော့ဆော့ကစာနယ်ဇင်းမီဒီယာနေပြီးတော့အပြစ်တင်တဲ့သဘောနဲ့မဟုတ်ဘဲနဲ့အကြောင်းကျိုးလေးတွေပြပြီးတော့ဘလို့ကျင့်သုံးတင်တယ်ဝေဖန်တယ်ဒါ ው ပဲတိုင်းပြည်အုပ်ချုပ်နေတဲ့ပုဂ္ဂိုလ်တွေကတမတတွေဝန်ကြီးချုပ်တွေကဒီတဲ့စတုထမန်တိုင်ကြီးကိုနာဇွင်ပြီးတော့ကိုမှားယွင်းနေတာလေးတွေပြင်မယ်ဆိုရင်ဘုန်းကြီးတို့နိုင်ငံဟာချက်ချင်းပဲတိုးတက်ကြီးပွားသွားနိုင်ပါတယ်ဒီလိုမှမဟုတ်ဘဲနဲ့တရင်မီဒီယာစာနယ်ဇင်းတွေကလည်းပဲအပြစ်ပဲပြောနေတယ်လုံနာဖို့ကျင့်သုံးဖို့လမ်းဖွင့်မပေးဘူးအပေါ်ကလည်းပဲဒီလိုပြောတာတွေကိုမသိဟန်ဆောင်နေမယ်ဆိုရင်ဘုန်းကြီးတို့နိုင်ငံလည်းပဲဘယ်တော့မှမတိုးတက်ပါဘူးမြတ်စွာဘုရားကတတဘဂဝတောထိုဘုရားရှင်ကိုယ်တော်မြတ်ဤပရိသာပရိသတိဧဝံတံဝဒာဤကဲ့သို့ကြီးပွားတိုးတက်လာရပါပေ၏အဲ့ဒီလိုချင်းချင်းပြောဆိုပြီးတော့အပြစ်ရှိလို့ရှိရင်အပြစ်ကနေပြီးတော့ကင်းသွားအောင်အကြံပေးတဲ့အတွက်မြတ်စွာဘုရားကပရိသတ်ကြီးကြီးပွားရတာပါသာသနာတော်ကြီးတိုးတက်ရတာပါလို့မိန့်တယ်သာသနာကိုနီးယူပြီးတော့မိသားစုတစုလည်းပဲတိုးတက်နေတယ်ဆိုရင်ဒါလေးတွေရှိလို့မတိုးတက်ပါဘူးစီးပွားတော်ချမ်းသာပါရဲ့စိတ်ဝမ်းတွေကွယ်နေတယ်ဆိုရင်ဘုန်းကြီးတို့ဒီအားနည်းချက်လေးတွေရှိနေလို့ဒါတရားနာတဲ့ဓမ္မမိတ်ဆွေတွေလည်းတတိထားရမယ့်အချက်ကလေးတွေဒါဘုန်းကြီးရွှေစင်မေမိသားစုကိုနားလည်စေခြင်းလို့ဟောတယ်ဆိုပေမဲ့အလုံးကျင့်သုံးရမှာနောက်ဆုံးဘာသာကြားတွေလည်းပဲဒီကျင့်စဉ်ကျင့်သုံးကြီးပွားတိုးတက်မှာပဲဗုဒ္ဓဘာသာဝင်တွေလည်းကျင့်သုံးကြီးပွားတိုးတက်မှာပဲအဲဗုဒ္ဓဘာသာဝင်တို့တော့အမိခံတဲ့ဒီကျင့်စဉ်မကျင့်ပါဘူးဆိုရင်ဘယ်တော့မှတိုးတက်မှာမဟုတ်ပါဘူးမြတ်စွာဘုရားကရဲရဲတောက်ပြညက်ခဲ့တယ်ဒီကျင့်စဉ်ကိုမလိုက်နာလိုက်ရင်အကြီးဆုံးဖြစ်တဲ့တန်ခါတိတ္ထဆိုတဲ့အပြစ်အဘက်တင့်စီလို့မြတ်စွာဘုရားကအမိန်အာနာနဲ့လည်းပြညက်ခဲရပါတယ်အဲ့တော့ဒါလေးတွေကိုဘုန်းကြီးတို့ကသိနေတော့ဘုန်းကြီးတို့ကြောင်းတိုက်မှလည်းတက်နိုင်နေမြလိုင်းနာကျင့်သုံးခဲရတာပဲအဲ့တော့ဘုန်းကြီးအတွေ့အကြုံလေးပြောပြပေးမယ်ပေါ့ ဘုန်းကြီးဒီကြောင်းတိုင်းမှာအချင်းချင်းပြောဆိုပိုင်ခွင့်ပေးထားခဲ့ပါတယ်ဘယ်လိုလဲဆိုတော့ဘုန်းကြီးကဩဝါဒပေးဘူးတယ်အရှင်ဘုရားတို့တပည့်တော်လည်းမှာယွင်းတတ်ပါတယ်တပည့်တော်ရဲ့ဆုံးဖြတ်ချက်မှာယွင်းသွားခဲ့ရင်ရှင်ဘုရားတို့အနေနဲ့ပြန်တော့မပြောခွင့်မရှိပါဘူးသို့တော်လာရောက်ပြီးတော့ဆွေးနွေးခွင့်ရှိတယ်ဘုန်းကြီးဒီကြောင်းကတော့တပည့်တော်မှန်ကန်ပါတယ်ဘုန်းကြီးဆုံးဖြတ်တာမှားနေပါတယ်လာပြောလဲပါဘုန်းကြီးပြန်ပြီးတော့တောင်းပန်ပါမယ်ပြင်ပေးပါမယ်ဒါဘုန်းကြီးဟောဒီကြောင်းတိုက်တီထောင်ကလေးကဒါဘုန်းကြီးတန်ဃာတွေကိုဖိတ်ခေါ်ခဲ့တာ။ဘာဖြစ်လို့လဲဆိုတော့ဒါမြတ်စွာဘုရားရဲ့ဝါဒ။မြတ်စွာဘုရားရဲ့ဝါဒကိုလက်တွေ့ကျင့်သုံးရတာပဲ။အဲ့တော့ဒီလိုကျင့်သုံးခဲ့တော့ဘုန်းကြီးတို့ကြောင်းတိုက်မှာအများစုကစာချဘုန်းကြီးငယ်ရလည်းပဲကိုရင်တွေကိုပြောပိုင်ခွင့်ရှိတယ်။ကိုရင်တွေလည်းပဲပြောလို့ရှိရင်မှန်တယ်ကျိုးရှိတယ်ဆိုရင်လိုင်းနာကျင့်သုံးရတယ်။ဘာမှစောရကတက်ခွင့်မရှိဘူး။တခါအကြီးတွေကဆုံးဖြတ်တာမှားပါတယ်ဆိုရင်လည်းအငယ်တွေကဘုန်းကြီးစီလာရောက်ပြီးတော့ပဲဘုန်းကြီးကတော့ဘလို့ပြောလိုက်တယ်ဘလို့ဆုံးဖြတ်လိုက်တယ်တပည့်တော်ဘလို့မှားပါတယ်တပည့်တော်ဘလို့နင့်နာပါတယ်ဘုန်းကြီးကဝင်ပြီးတော့ဖြေရှင်းပေးတယ်အဲ့တော့ဒီအလေးထားကောင်းလေးတွေလှုပ်လိုက်တော့ဘုန်းကြီးတို့ကြောင်းတိုင်းမှာလည်းအတိုင်းတာတစ်ခုထီတော့ငြိမ်းချမ်းနေပြီးဖြစ်သွားပါတယ်ခရံပြူတာလလာပါလိုချင်တဲ့အဆွန်ထွက်တဲ့လောဘဒေါသတွေနေသွားပါတယ်နောက်တစ်ခါတော့ကဘုန်းကြီးတို့ကြောင်းတိုင်းမှာဒီကြီးမှာတာမဏေကျော်ဒုတိယဆင်းလောက်မှာရောက်လာတဲ့ကိုရင်တပားပေါ့16 19လောက်ရှိမယ်ယူဆရတယ်ပေါ့သူကဘုန်းကြီးတို့ရန်ကုန်တာမဏေကျော်သွားစာပြေတော့အဲ့ဒီခေတ္တကစာပြေတန်ကနေနေတယ်ခုလိုရာချီပြီးတော့မရှိသေးဘူးအဲ့တော့အဲ့ဒီတုန်းက20 30ဒါလောက်ပဲရှိမယ်ထင်တယ်ဒီတော့ဘုန်းကြီးကကိုယ်စိတ်ကိုနိုင်အောင်ထိန်းမှာအဲ့တော့ကြီးကျက်ရေးပုဂ္ဂိုလ်မထည့်ဘူးပေါ့ဒီတိုင်းယထာပေါ့လက်မှတ်ဘုန်းကြီးရဟန်းတကာကြီးတွေကလက်မှတ်လှုပ်ပြီးတော့လှူလိုက်တယ်အဲ့တော့အပြင်မှာသူကနေခဲ့တဲ့ခုနဆော့ဆော့ကြီးမှရောက်လာတဲ့ကိုရင်ကအဲ့မှာဘာဖြစ်လဲဆိုတော့ရထားပေါ်မှာသူကညစာမုံနေဝယ်စားတယ်ဝယ်စားပြီးတော့သူကဘလို့ပြောလဲဆိုတော့ကိုမိကိုခံတော့ရှင်ဘုရားတို့လည်းတပည့်တော်မပြောတပည့်တော်လည်းမပြောနဲ့ကိုမိကိုခံသူကအဲ့မှာရထားပေါ်မှာသူကဝါရကိုကြွေးကြော်သွားတယ်ဒီเจ้าရဲ့မူကအချင်းချင်းမသိရင်ပြောရမယ်သူကမဟုတ်ဘူးကိုမိကိုခံတပည့်တော်လည်းလာမပြောနဲ့ရှင်ဘုရားတို့လည်းမပြောဘူးဒီလိုနဲ့စာဖြေသွားစာဖြေပြန်လာတဲ့ခါကျတော့ဒီတဲ့င်းကိုဘုန်းကြီးကဒီเจ้ามาချင်းချင်းပြောဆိုပိုင်ခွင့်ပေးထားတော့ဘုန်းကြီးနားထဲမှာဒီတဲ့င်းရောက်လာတော့စာမူပဲလည်းဖြေပြီးရောဘုန်းကြီးကသူ့ကိုခေါ်ရပါတယ်ခေါ်ပြီးတော့အရှင်ဘုရားဒီလိုပြောတယ်ဆိုတာဟုတ်ပါသလားဘုန်းကြီးကလည်းတဲ့င်းတိကျရပီးပြီအဲ့တော့ तू ကဟုတ်ပါတယ်ညစာတွေစားတာဟုတ်ပါသလားဟုတ်ပါတယ်အဲ့လိုဆိုရင်တော့အရှင်ဘုရားဒီမှာနေဖို့မသင့်တော်ပါဘူးတပည့်တော်ကြောင်းတိုက်ရဲ့မူကကိုရင်လေးကပြောလည်းပဲစာချဘုန်းကြီးဟာမှန်တယ်ကျိုးရှိတယ်ဆိုနားထောင်ရပါတယ်အဲ့တော့ရှင်ဖျားဒီမှာနေဖို့မသင့်တော်ဘူးယူဆပါတယ်ရှင်ဖျားရဲ့ဝါဒနဲ့ဒီမှာမကြိုက်ပါဘူးဒါမျိုးပြောလိုက်တော့သူကဘာလျှောက်လဲဆိုတော့မှန်ပါဗျာတဲ့တပည့်တော်မှားပါတယ်ထွက်ပေးပါမယ်အဲ့တော့ညဆက်ကြကြောင်းတိုက်ကတန်ဃာတွေတော်ရပါတယ်ဗျာတဲ့တပည့်တော်တို့အခြားနေရာတစ်ခုခုမှာသာဒီလိုကိုယ့်အပြစ်ကိုသူလျှောက်တယ်ဆိုလို့ရှိရင်တော့တဲ့ရိုက်ပွဲတွေဖြစ်ပြီးတော့ကောင်းနေကွဲလောက်တယ်အခုညဆက်ကြမှာတော့ဘာမှမဖြစ်ဘူးငြင်းငြင်းချမ်းချမ်းတယ်ပဲဒီလိုရှိနေကြတာမြတ်စွာဘုရားတန်ခါးတွေတော်ပါတယ်ဗျာတဲ့တပည့်တော်အပြည့်ရှိလို့ထွက်ပေးပါမယ်ဆိုပြီးတော့အဲ့ကိုရင်ကြောင်းကနေပြီးတော့ထွက်သွားခဲ့တယ်ပေါ့ဒါပါလဲဆိုတော့ဘုန်းကြီးတို့ကဘုရားရှင်ဟောခဲ့တဲ့ကျင့်စဉ်လေးတွေကိုကျင့်သုံးပေးရတာအဲ့တော့ဒီအာနာလို့မပြောဘူးတငယ်ချင်းမလို့မပြောဘူးဆိုရင်ဒီပုဂ္ဂိုလ်အပြည့်တည်ကြီးသွားလို့နှင်ထုတ်ရလို့ရှိရင်သူ့အတွက်နင့်နာတာပဲဒါကြောင့်မို့ပြောတဲ့အခါမှာဒီကောင်ထွက်အေးတာပဲဒီလိုစိတ်နဲ့မပြောပါနဲ့ကြောင်းတိုက်ဂုံတိတ်ခါတာသနာဂုံတိတ်ခါတို့တက်အောင်ငါပြောမယ်ဒီလိုစိတ်ထားလေးမွေးပါဘုန်းကြီးတို့ဒီလိုလေးသင်ပေးရတယ်ပြောတာရင်တူတူဂုံတိုက်ချင်းလို့အကျိုးပျက်စီးအောင်လို့ဒီလိုစိတ်မထားပါနဲ့ကြောင်းတိုက်သာသနာဘုရားရှင်ရဲ့သာသနာကြီးမပျက်စီးပါစေနဲ့မညစ်နွမ်းပါစေနဲ့မညှိုးနွမ်းပါစေနဲ့ဒီလိုစိတ်ထားနဲ့ပြောကြပါဘုန်းကြီးကဒါမျိုးလေးတွေညွန်ပေးတယ်ပေါ့ဒါမြတ်စွာဘုရားလွန်ခဲ့တဲ့နှစ်ပေါင်း2500ကျော်2600နီးပါးကညွန်ပြခဲ့တဲ့ဆုံးမဩဝါဒကိုဘုန်းကြီးတို့ကတက်နိုင်တယ်မြတ်လိုင်းနာကျင့်သုံးတဲ့သဘောပါအဲ့တော့ဒါကြောင့်မို့လေခေါင်းကြီးတို့ကြောင်းတိုက်ဟာအတိုင်းတာတစ်ခုထိနည်းနည်းပါးပါးအောင်မြင်နေတယ်လို့ပြောလို့ရပါတယ်ဒါလေးကိုခေါင်းကြီးကပထမရှင်ဟန်းကိုမေးခဲ့တယ်ပေါ့ဒီမှာတော့ခေါင်းကြီးကအချိန်ရတဲ့အတွက်အကျေချဲ့ပြီးတော့ပြောပေးတာဒါကပထမအမေးနဲ့အဖြေပေါ့ဒုတိယရတဲ့ဒုတိယကျောင်းကဒုတိယကိုတော်လေးကိုတော့ခေါင်းကြီးကဗာမေးခွန်းမေးတယ်ဆိုတော့မြတ်စွာဘုရားဟောခဲ့တဲ့ပါဠိတော်တွေကနေပြီးတော့ကာတာလေးတပုတ်ကိုတုတ်တုတ်မှာကိစီတရာကြီးထဲမှာတပိရေဝသမတေထတပိကုဝေထတန်တဝံတ တဒံတဒံမမညာယာတေယောဟောတိနဘာပိယောဆိုပြီးတော့နတ်သားမေးတဲ့မိကွန်လေးကိုတရာကြီးမှာဘုန်းကြီးတို့ပုံစံပြရုပ်ဖြစ်နေထည့်ထားတာဒါကိုခြေခံပြီးတော့ဘုန်းကြီးကမေးခဲ့တာအဲ့တော့မြတ်စွာဘုရားကပြန်ပြီးတော့ဟောတဲ့အခါမှာတပိ देव ဝသမတိထာတပိကုပ္ပေထတန်တဝံတဒံတဒံမမညာယာတဘာဒုက္ခပမုတ်စတိနတ်သားရဲ့အမေကိုမြတ်စွာဘုရားကဒီလိုပဲပြည့်စုံအောင်ပြန်ပြီးတော့ဖြေခဲ့တာဒိဗေယဘာလဲဆိုတော့တပိ देव ဝသူတော်ကောင်းတို့နဲ့သာသမတိထပုံတင်ဆက်ဆံရာဤတပိသူတော်ကောင်းတို့နဲ့တန်တဝံပုံတင်ဆက်ဆံခြင်းကိုကုပ္ပေထပြုရာဤတတံသူတော်ကောင်းတို့ဤတတံမံသူတော်ကောင်းတရားစကားကိုအညာယတိယာတိရှိသောတဘာဒုက္ခလုံဆုံးသောဒုက္ခမှာပမုတ်စတိလွတ်မြောက်နိုင်ပါ၏ဤတိသို့ဘဂဝါသုံးလောကဒုတာရှင်တော်မြတ်ဗျာသည်အဝောစာကရုဏာရှိသောပညာအဖြင့်ဟောကြားတော်မူခဲ့ပါ၏တရီအဲ့တော့ဒါလေးရောက်ဒိဗေရပါလဲဆိုတော့အဲ့ဒါဘုန်းကြီးမေးလိုက်တဲ့အတွက်ဒုတိယရတဲ့ရဟန်းတော်ကဖြေတဲ့အဖြေလေးပါဒိဗေရပါလဲဆိုတော့တပိ देव သမတိထာသူတော်ကောင်းနဲ့ပေါင်းပါတဲ့ဘုရားရှင်ကတပိကုဗေတာတန်တဝံသူတော်ကောင်းနေနေပဲအပေါင်းဖို့လုပ်ပါလူယုံမာတွေစိတ်တဲ့ညံဖြစ်တဲ့ပုဂ္ဂိုလ်တွေမပေါင်းပါနဲ့တတံတတံမမညာယာသူတော်ကောင်းနေနေပေါင်းလို့သူတော်ကောင်းစကားလေးတွေကြားခွင့်ရခဲ့ရင်စိတ်နှလုံးသားတွေမြင့်မြတ်ပြီးတော့လောဘဒေါသတွေနည်းပြီးတော့မေတ္တာစတဲ့ကုသိုလ်တရားတွေပွားများပြီးတော့ပါရမီတွေပြည့်ပြီးတော့နောက်ဆုံးမှာတဘာဒုက္ခပမုတ်စတိဆင်းရဲဒုက္ခအလုံးမလွတ်နိုင်ပါ၏နိဗ္ဗာန်ကိုမျက်မှောက်ပြုနိုင်ပါ၏မြတ်စွာဘုရားကသူတော်ကောင်းနဲ့ပေါင်းပါသူတော်ကောင်းနဲ့ပေါင်းတဲ့အတွက်သူတော်ကောင်းစကားတွေကြားနာခွင့်ရပါလိမ့်မယ်ကောင်းတဲ့ပဝန်းကျင်မှာနေပါကောင်းတဲ့ပဝန်းကျင်ကကောင်းတဲ့စကားလေးတွေနားကြားခွင့်ရပါလိမ့်မယ်ဒါဆိုရင်စိတ်နှလုံးသားမှာလောဘဒေါသတွေ၊နေရာကနေပါရာကနေကုန်သွားတဲ့အခါဒုက္ခအလုံးချုပ်ငြိမ်းသွားပါမယ်။နိဗ္ဗာန်ကိုမျက်မှောက်ပြုပါမယ်။ဒါမြတ်စွာဘုရားဟောတာ။အဲ့ဒါလေးကိုဘုန်းကြီးကမေးလိုက်တာ။အဲ့တော့ဘာဖြစ်လို့ဒီလိုမေးရတယ်လဲဆိုတော့ဘုန်းကြီးတို့ယနေ့မြန်မာနိုင်ငံမှာရွှေစင်မင်းမိသားစုအပါအဝင်အလုံးပတ်ဝန်းကျင်ကိုငယ်ဆောင်ပြီးတော့ကြည်လိုက်ပါ။ဘုန်းကြီးတို့တန်ခါလောကမှာလည်းပဲဒါမျိုးလေးတွေဖြစ်နေတယ်။ဘာလဲဆိုတော့ဘုန်းကြီးတို့ကလေးတွေကိုသူတို့သူတေသနာစကားနဲ့ပြောရရင်တော့အန်ဂျူနဲ့အီဂျူပေါ့အန်ဂျူဆိုတာကအုံနောက်ညံကြီးမြင်မမှုအီဂျူဆိုတာကနှလုံးသားစွမ်းကြီးမြင်မမှုစိတ်သက်ကောင်းမှုအဲ့တော့ဒီနှစ်ခုကိုမိဘတွေမြန်မာနိုင်ငံဗုဒ္ဓဘာသာဝင်တွေအပါဝင်တကဘာလုံးမိဘတွေဟာဘာကိုဦးစားပေးနေကြပါသလဲဒါလေးကိုဘုန်းကြီးစဉ်းစားကြည့်ကြင်တာအဲ့တော့ဘာကိုဦးစားပေးနေတယ်လဲဆိုတော့ဘုန်းကြီးတို့ကျူရှင်နေဘောရာဆောင်နေကြည်လိုက်ကျော်ညာတွေကြည့်လိုက်ရင်ဘဏ္ဍာသာကုံတူးနဲ့အောင်းပါတယ်လူဘယ်နှယောက်ဖြေးတာဘယ်နှယောက်အောင်းပါတယ်အိုင်ကျူအုံနောက်ညံကြီးဆွမ်းကြီးမြင်မမှုတွေကိုဘွဲ့တီကတိမြင်မမှုတွေကိုသိပြီးတော့ဂုံယူနေကြတယ်ဘုန်းကြီးတို့စာတင်တိုက်တွေမှာလည်းပဲဘဏ္ဍာဖြေးတာဘဏ္ဍာအောင်းတယ်နိုင်ငံတော်မှာဘလို့အကျော်မော်တွေရတယ်ဒါတွေကိုပဲဘုန်းကြီးတို့ဂုံယူပြီးတော့ဂုံယူပွဲတွေလုပ်နေကြတာအဲ့တော့ဖရာရှင်ရဲ့အဆုံးအမနဲ့ဘယ်တိုင်းတာတိညီပါတယ်လဲဒါလေးကိုဘုန်းကြီးစဉ်းစားကြည့်ခြင်းလို့ဒီမေကွန်လေးကိုဒီအဖြေလေးကိုဖြေခိုင်းလိုက်တာမေးလိုက်တာအဲ့တော့ဘုန်းကြီးမေးတဲ့မေကွန်ကလူသားတွေဖျားရှင်ရဲ့တာဝကတွေဗုဒ္ဓဘာသာဝင်တွေဖြစ်နေတယ်အခြားဘာသာဝင်တွေလည်းပဲအခြားနိုင်ငံမှာလည်းဒီပဲဒီတိုင်းပဲအုံနောက်ညံကြီးမြင်မမှုကိုသာသမီတွေဦးစားပေးပြီးတော့ယောသားမှုကိုခြေခံတဲ့စိတ်တည်းမြင်မြမှုပိုင်းဆိုင်ရာသာသမီတွေကိုပြုစုပျိုးထောင်တဲ့မိဘဘလောက်ထိရှိပါသလဲဒါလေးတွေကိုစဉ်းစားကြည့်ကြင်တာဘုန်းကြီးတို့မြတ်စွာဘုရားကနှလုံးသားစွမ်းဤဤကျူမြင်မမှုကိုဒုက္ခကတိချုပ်ကြီးရနိဗ္ဗာန်တိမျက်မှောက်ပြုနိုင်တယ်ဒါမျိုးဟောခဲ့တာအင်ကျူမြင်မမှုကြောင့်ဘဝတိကတိမြင်မမှုကြောင့်ငြိမ်းချမ်းတဲ့ဘဝတည်ဆောက်နိုင်တယ်လို့ဘုရားရှင်ကမဟောပါဘူးဒါပေမဲ့ဗုဒ္ဓဘာသာဝင်ကဘာကိုဦးစားပေးနေတယ်လဲယနေ့ခေတ်မှာအဲ့တော့ဒါလေးတွေဟာတတိထားစရာကောင်းလာတယ်ဘုန်းကြီးတို့အမေရိကနိုင်ငံဟာဗတ်တက္ကသိုလ်ကဒန်နီယယ်ဂိုမန်ဆိုတဲ့စိတ်ပညာရှင်တယောက်ကသူတေသနာလှုပ်ထားတာလေးဖတ်ဖူးတယ်ပေါ့ဖတ်ရတယ်ပေါ့ဘာလဲဆိုတော့သူကသူတေသနာလှုပ်ထားတာလှုပ်သမားတစ်ထောင်လောက်ကိုသူတေသနာလှုပ်တဲ့အခါအဲ့တော့ဒီအန်ဂျူလို့ခေါ်တဲ့အုံနောက်ညံကြီးမြင့်တဲ့ပုဂ္ဂိုလ်ကြီးဒီပုဂ္ဂိုလ်ကြီးရဲ့အောင်မြင်မှုငြိမ်းချမ်းတဲ့ဘဝတည်ဆောက်နိုင်မှုကိုလေ့လာတဲ့အခါလူတရာမှာ25ယောက်ပဲတွေ့ရတယ်တဲ့25ယောက်ခိုင်တော့မရှိတယ်အီဂျူလို့ခေါ်တဲ့န နှလုံးသားစွမ်း၏မြင်မာတဲ့ဂျိုသားမှုကိုခြေခံပြီးတော့စိတ်တဲ့နှလုံးသားကောင်းတဲ့ပုဂ္ဂိုလ်ရဲ့အောင်မြင်မှုငြိမ်းချမ်းမှုဘဝတွေကိုလေ့လာလိုက်တဲ့အခါ85ရာခိုင်နှုန်းလူတရာမှာ85ရောက်လောက်အောင်မြင်တယ်ဆိုတာသူသူတည်တနာပြုထားတာလေးကိုဘုန်းကြီးတို့ဖတ်ရတော့မြတ်စွာဘုရားရဲ့တရားတော်ကြီးကြီးညိုစရာကောင်းလိုက်တာဖះရှင်ကလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးကလေးကဒီလိုဟောခဲ့တာအဲ့ဒါလေးကိုဘုန်းကြီးကမေးလိုက်တာအဲ့တော့လူတွေမှားနေတာလေးတွေကဘာလဲသာသမီတွေပညာတက်ဖို့ဘွယ်ဒီဂရီရဖို့ပစ္စည်းချမ်းသာဖို့ထိတ်တန့်ကနေနိုင်ဖို့ကောင်းကောင်းဝတ်ဖို့ကောင်းကောင်းစားဖို့ဒီဘက်တွေဥတည်နေကြတယ်အဲ့တော့ကောင်းကောင်းစားဖို့ကောင်းကောင်းဝတ်ဖို့အတွက်ကောင်းကောင်းပညာတက်မှထိတ်ဆုံးအောင်အောင်မှဉာဏ်ကြီးဉာဏ်သွေးမြင့်မှဒါတွေကြီးပဲလိုက်စားတော့ငြိမ်းချမ်းမှုဘဝဘလောက်တိပိုင်ဆိုင်ခွင့်ရတယ်လေဒါလေးတွေအဖို့ကြီးတို့စဉ်းစားဖို့သိကောင်းတဲ့အချက်ကလေးတွေပါဘုရားရှင်ကိုယ်တော်မြတ်ကတော့ဘလို့ဟောခဲ့လေဘုရားတို့နှစ်သားတယောက်မေးတဲ့မေးခွန်းကိုဘုရားရှင်ကပြန်ပြီးတော့ဖြေခဲ့တာတပိရေဝသမတိတာတပိရေဝသူတော်ကောင်းတို့နင်သာသမတိတာပေါင်းတင်ဆက်ဆံရာဤတပိကုဗေဒတန်တဝံတပိသူတော်ကောင်းတို့နင်တန်တဝံပေါင်းတင်ဆက်ဆံမှုကိုကုဗေထပြုရာဤတတံသူတော်ကောင်းဤရဲ့တတံမံသူတော်ကောင်းတရားစကားကိုအင်ညာယတိယသည်ရှိသောကျင်ယသည်ရှိသောတဘာဒုက္ခဒုက္ခအလုံးမှာပမုတ်စတိလွံ့မြောက်နိုင်ပါ၏နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်ပါ၏ဘုရားရှင်ကမိန့်ကြားခဲ့တာကဆင်းရဲဒုက္ခငြိမ်းချင်တယ်ငြိမ်းချမ်းတဲ့ဘုရားတည်ဆောက်ချင်တယ်အဲ့တော့ဘုရားရှင်ကိုယ်တော်မြတ်ကဟောကြားခဲ့တဲ့အဆုံးအမလေးကတပ္ပညုတဉာဏ်နဲ့အလုံးကိုသိတဲ့ဉာဏ်နဲ့ဟောခဲ့တော့ယနေ့ချိန်ထိသူတို့ကသူတို့နောက်တိုင်းပညာရှင်တွေဘလောက်ပဲသူတေသနာပြုဘုရားရှင်ရဲ့တရားတော်နဲ့လာပြီးတော့တိုက်ဆိုင်နေတာတွေ့ရတယ်အဲ့တော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်ရတာသိပြီးတော့ကိုဘုန်းကြီးတို့လေးစားစီရာဂုဏ်ယူစီရာကောင်းတယ်အဲ့တော့ဘုရားရှင်ကဘာလဲဆိုတော့သူတော်ကောင်းနေနဲ့ပေါင်းပါပဝန်းကျင်ကောင်းဖြစ်အောင်ဖန်တီးပေးပါဒါကိုပြောတာသူတော်ကောင်းနေနဲ့ပေါင်းပါဆိုတာပဝန်းကျင်ကောင်းနဲ့ပေါင်းပါပဝန်းကျင်ကောင်းဖြစ်အောင်ကိုကဖန်တီးပေးရမှာကိုမိသားစုပဝန်းကျင်ကောင်းဖြစ်အောင်ဖန်တီးပေးရတယ်ကိုကဒီရက်ွက်ထဲမှာနေရက်ွက်ထဲမှာဆိုးသွမ်းနေတာရှိရင်ကောင်းအောင်ငါဘယ်လိုလုပ်ရမလဲပဝန်းကျင်ကောင်းအောင်ဖန်တီးပေးတာနိုင်ငံကောင်းဆောင်နေဆိုရင်တိုင်ပြည်ကောင်းအောင်ဖန်တီးပေးတာဒါပဝန်းကျင်ကောင်းဖန်တီးပေးတာပဝန်းကျင်ကောင်းလာတော့ဘာဖြစ်လဲဆိုတော့ဘုန်းကြီးတို့တတန်မမညာရတဲ့သူတော်ကောင်းနေနဲ့ပေါင်းတင်ရတော့ပဝန်းကျင်ကောင်းတော့ကောင်းတဲ့စကားလေးတွေကြားရတယ်ကောင်းတဲ့စကားလေးတွေကြားတော့ဘာဖြစ်လဲစိတ်နှလုံးသားတွေမြင့်မြတ်လာတယ်မတရားတဲ့လောဘတွေမရှိတော့ဘူးမောနမချင်းချင်းပေါ်မှာနင်နာခံနိုင်လာတယ်ဒီလိုစွမ်းရည်တွေဖြစ်လာတယ်ပစ္စည်းကိုတန်ဖိုးမထားတော့ဘူးမေတ္တာတရားကိုတန်ဖိုးထားတတ်လာတယ်အဲ့တော့ဒီတော့ဘာဖြစ်လဲဆိုတော့နှလုံးသားထဲမှာလောဘတွေပါသွားတယ်။ငါချမ်းသာဖို့ငါဆင်ပြေဖို့တက္ကာယဒိဋ္ဌိကိလေသာတွေယော့ယော့ယော့ယော့သွားတယ်။ဒီတော့ကောင်းတဲ့တရားတွေမေတ္တာတွေကရုဏာတွေနှလုံးသားထဲမှာဖြစ်လာတယ်။အကုသိုလ်တွေကပါပြီးတော့ကုသိုလ်တွေဖြစ်လာတော့ပါရမီတွေရင်းတန်ပြီးတော့နောက်ဆုံးမှာငြိမ်းချမ်းတဲ့နိဗ္ဗာန်မြတ်မဉ္ဇဉ်ပုံဉ္ဇဉ်နဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်သည်ထိငြိမ်းချမ်းတဲ့ဘဝကိုတည်ဆောက်နိုင်ပါတယ်။ဒါမြတ်စွာဘုရားဟောခဲ့တဲ့တရားဒါဘုန်းကြီးတို့အမေရိကဟာနိုင်ငံဟာဗတ်တက္ကသိုလ်ကစိတ်ပညာရှင်သုတေသနာပြုတယ်။သူတို့ကခုနောက်ပိုင်းမှာပြုတယ်။ဘုရားရှင်ကလွန်ခဲ့တဲ့နှစ်ပေါင်း2600နီးပါးကလေးကမိန့်ကြားခဲ့တာ။အဲ့တော့ဘုန်းကြီးတို့အနေနဲ့ဒါဘာသင်ခန်းစာယူသင့်တယ်လဲ။ဘာသင်ခန်းစာယူသင့်တယ်လဲဆိုတော့ဘုန်းကြီးတို့အနေနဲ့သာသမီတွေကိုပြုစုတဲ့အခါမှာမိမိတို့ဒီအတန်းပညာဘက်ဘွယ်ဒီဂရီရဖို့ဘက်ဒီလောက်တင်ဦးစားပေးရမှာလား။ဒါလေးတွေစဉ်းစားသင့်တယ်။စိတ်နှလုံးသားမြင့်မြတ်ဖို့ရိုးသားမှုကိုခြေခံတဲ့ကလေးတွေဖြစ်ဖို့လူငယ်တွေဖြစ်ဖို့ဒါတွေကိုမေ့လျော့နေသင့်သလားဘုန်းကြီးတို့နိုင်ငံပါဝင်ဗုဒ္ဓဘာသာဝင်တွေရောအခြားဘာသာဝင်တွေရောအခြားနိုင်ငံတွေရောကဘာကြီးတစ်ခုလုံးဟာဒီထက်မြတ်မှုကိုပဲဦးစားပေးနေတယ်အံကျူမြင့်မှုကိုပဲဦးစားပေးနေတယ်အီကျူဆိုတဲ့နှလုံးသားစွမ်းဤမြင့်မားမှုကိုတော့ဘယ်တိုင်းတာအထိလုံဆောင်ကြပါသလဲမေ့လျော့နေတာလေးတွေကိုဘုန်းကြီးကအားလုံးကိုတတိထားစီခြင်းတာဘုန်းကြီးတို့ကြောင်းတိုင်မှာလည်းပဲတက်နိုင်တယ်မြဒါလေးတွေကိုပြုပြင်ပေးနေရတာဘုန်းကြီးတို့ကြောင်းတိုင်မှာလည်းစွန့်အားရှိသည်မြဒါလေးတွေကိုပြုပြင်ပေးနေရတာပဲအဲ့တော့ဒီစိတ်နှလုံးသားမြင့်မြတ်လာပြီဆိုလို့ရှိရင်ငြိမ်းချမ်းတဲ့ဘဝတည်ဆောက်နိုင်တယ်တဲ့ဒါဘုန်းကြီးတို့မိသားစုတစုမှစဉ်းစားကြည့်အန်ကျူဘလောက်မြင့်မြတ်ဘွဲ့တီဂရီတွေနိုင်ငံခြားဘွဲ့တွေဘယ်နှဘွဲ့ပဲရနေနေစိတ်နှလုံးသားညံဖြစ်နေတဲ့ဤကျူညံဖြစ်နေတဲ့ပုံကိုတယောက်မိသားစုတွေမှာပါရင်အတားကြီးတဲ့အရာရာမှာငါအတွက်ငါချမ်းသာဖို့ဒီစိတ်ရှိနေတဲ့ပုဂ္ဂိုလ်ပညာတတ်တယောက်ပါရင်ဒီမိသားစုဘလောက်ငြိမ်းချမ်းမလဲမငြိမ်းချမ်းနိုင်ပါဘူးစိတ်ဒုက္ခပဲရောက်ကြမှာပါနောက်ဆုံးနိုင်ငံကောင်းဆောင်တယောက်အင်ဂျူတွေမြင့်လိုက်တာဘွယ်ဒီဂရီတွေနဲ့တိတ်ပြီးတော့မြင့်တယ် တို့တော့အီကျူစခေါ်တဲ့နှလုံးသားကယောသားမှုမရှိသူချမ်းသာဖို့သူပတ်ဝန်းကျင်ချမ်းသာဖို့သူမိသူသားသူချမ်းသာဖို့ဒီလောက်ပဲတည်တဲ့ပုံကိုတယောက်နိုင်ငံတော်တမတားကြီးဖြစ်ကြည့်တိုင်းပြည်ဘယ်လောက်ဆင်းရဲမလဲဒါကြောင့်ဘုန်းကြီးတို့မြတ်စွာဘုရားရှင်ရဲ့တရားတော်ဟာတိတ်ပြီးတော့ကြီးညိုစရာကောင်းတယ်ဘုရားရှင်ရဲ့တပ္ပညုတဉာဏ်တော်ကြီးကလည်းပဲတိတ်ပြီးတော့ဘယ်လောက်ထိမှန်ကန်တယ်လဲအဲ့တော့ဗုဒ္ဓဘာသာဝင်ဖြစ်ရတာဘယ်လောက်ထိဂုဏ်ယူသင့်တယ်လဲဒါလေးတွေကိုသိဖို့အတွက်ဘုန်းကြီးကဟောခဲ့တာအဲ့တော့ဘုန်းကြီးရဲ့ဘုရားရှင်တဲ့တက်ကတာတကာလေးတစ်ခုပြမယ်ပေါ့ဘုန်းကြီးတို့ဗုဒ္ဓဂါယာရောက်ဖူးတဲ့ပုံကိုယ်ကြီးမိဂရာဝုံဆိုတာဘုရားရှင်တရားဥဒ္ဓမဆက်ကြဟောခဲ့တဲ့နေရာမှာအဲ့မှာဘုရားရှင်ရဲ့မိဂရာဝုံဗာရာဏသီမိဂရာဝုံကျောင်းတော်မှာတရင်သုံးနေတဲ့အချိန်မှာကျောင်းထဲမှာအဖိုးကြီးတယောက်နဲ့အဖွားကြီးတယောက်အသက်တွေကလည်းပဲတော်တော်ကြီးကုန်ပါပြီ80ဝန်းကျင်လောက်ဒီလိုမှန်းပြောကြပါစို့အဲ့တော့ဒီဖွားကြီးနှစ်ယောက်ဖိုးကြီးနဲ့ရောက်လာပြီးတော့လက်ထဲမှာခွက်ကလေးတွေကိုင်းပြီးတော့တောင်းစာနေကြတယ်။တောင်းစာနေတော့မြတ်စွာဘုရားကသူတို့ကိုကြည့်ပြီးတော့တရားတစ်ပုဒ်ဟောခြင်းတော့ဘုရားရှင်ကပြုံးတော်မူတယ်တဲ့ပြုံးတော်မူတာသူတို့ဆင်းရဲတာကိုကြည့်ပြီးတော့ပြုံးတာမဟုတ်ပါဘူး။ဒီလိုဖြစ်ပျက်တာတွေကိုကြောင်းပြုပြီးတော့တရားတစ်ပုဒ်ဟောခြင်းတဲ့အတွက်ပြုံးတော်မူတော့ရှင်အာနန္ဒာကပြုံးခြင်းရဲ့အကြောင်းကိုမြည်တော့အာနန္ဒာတဲ့ဟောဒီလက်ထဲမှာခွက်ကလေးတွေကိုင်းပြီးတော့တောင်းစာနေတဲ့ဒီဇနီးမောင်နှံနှစ်ယောက်ကိုမြင်သလားတဲ့အဲ့တော့သူတို့နှစ်ယောက်ကဘာလဲလဲဆိုတော့ရှေးတုန်းကတိတ်ပြီးတော့ချမ်းသာခဲ့တယ်အမျိုးသားကဘုန်းကြီးတို့ဂရေ80တိမ်မောင်ဘုန်းကြီးတို့8000လောက်ချမ်းသာခဲ့တာအမျိုးသမီးဘက်ကလည်းပဲတိမ်မောင်8000လောက်ချမ်းသာတော့နှစ်ဦးပေါင်းလိုက်ရင်ဇနီးမောင်နှံနှစ်ယောက်တိမ်မောင်16000လောက်ထိချမ်းသာခဲ့တယ်ဇနီးမောင်နှံဖြစ်ခဲ့တာနောက်ပိုင်းမှာသူတို့ကအပေါင်းအသင်းမှားတယ်ပဝန်းကျင်မှားသွားတော့အယက်သမားတွေနဲ့ပေါင်းရတမာရီနဲ့ပေါင်းတော့မိဘကလည်းပဲဗာပညာမှတင်မပေးလိုက်ပစ္စည်းတွေများလာပြီဆိုပြီးတော့တင်မပေးလိုက်တော့အရတမာရီနဲ့ပဝန်းကျင်မကောင်းတော့အရတမာရီဖြစ်ငွေတွေကိုတခြင်းဆိုတဲ့လူကိုဘလောက်စုချဂီတာတီးတဲ့လူကိုဘလောက်စုချစသည်ဖြင့်ဒါမျိုးတွေနဲ့ဝိုင်းပြီးတော့သုံးလိုက်တာသူဘက်ကတိမ်ပေါင်း8000ဇနီးတွေဘက်ကတိမ်ပေါင်း8000ကုန်သွားတယ်ကုန်တော့ဒါတွေကစွဲနေပြီဆိုတော့ရှိတဲ့လေယာရီဥယင်းလေးရောင်းချရှိတဲ့အိမ်ကိုရောင်းချပြီးတော့ဆက်သုံးဆွဲတာဒီလိုနဲ့အသက်တွေကဘုန်းကြီးတို့69နှစ်ကျော်ပြီးတော့တဖြည်းဖြည်းကြီးရင်လာတဲ့အခါသူတို့နေစရာအိမ်မရှိတော့ဖွက်လက်ဆွဲပြီးတော့တောင်းစားရတဲ့အချိန်အဲ့တော့ဒီအချိန်လေးကိုမြတ်စွာဘုရားကအာနန္ဒာတဲ့အဲ့ဒီဇနီးမောင်နှံကိုကြည်စမ်းတဲ့သူတို့ဟာပထမအရွယ်33နှစ်အတွင်းလောက်ကများစီးပွားရေးတွေကြိုးစားခဲ့ဟောဒီဗာရာဏသီမြို့မှာထိတ်တန့်တည်းဖြစ်နိုင်တယ်တဲ့ယဟန်ပြုခဲ့မယ်ဆိုရင်လည်းပဲခင်ဗျားတွေကယဟန္တာဖြစ်နိုင်ပြီးတော့ဇနီးတွေကအနာဂံအရိယာသူတော်စင်ဖြစ်နိုင်တယ်တကယ်လို့များ33နှစ်ကျော်ပြီးတော့66နှစ်69နှစ်အတွင်းမှာတတိတံဝေကတွေရပြီးစီးပွားရေးတွေဆက်လုံးမယ်ဒါဆိုရင်ဟောဒီဗာရာဏသီမြို့မှာဒုတိယဒန်းစားတထေဖြစ်နိုင်တယ်တကယ်လို့ယဟန်ပြုပြီးတော့ကြိုးစားမယ်ဆိုရင်ခင်ဗျားတွေကအနာဂံဇနီးတွေကတကရကံအရိယာသူတော်စင်တွေဖြစ်နိုင်တယ်တဲ့တကယ်လို့တတိယရွယ်ဖြစ်တဲ့69နှစ်လောက်ရောက်မှတတိယံဝေကာရီရပြီးတော့စီးပွားရေးတွေလုပ်မယ်တတိယဇန်စာတထေတော့ဟောဒီမျိုးမှာဖြစ်နိုင်သေးတယ်တကယ်လို့တရားထုတ်ရင်လည်းပဲခင်မွန်းတွေကတက္ကရာကံဇနီးတွေကသောတာပန်ဖြစ်သေးတယ်ခုတော့သူတို့ဟာအရွယ်3ပါးလုံးကုန်ခဲ့ပြီတဲ့အသက်တွေကတော်တော်ကြီးကိုကြီးကုန်ပုံရပါတယ်အဲ့တော့သူတို့ကဘာနဲ့တူလဲဆိုတော့အာနန္ဒာတဲ့ရေတွေခန်းပြီးတော့ရွှွင့်ညွန့်ထူထက်နေတဲ့ငားတွေပါတွေအစာတွေကုန်နေတဲ့ညွန်ထဲမှာဂျိုးချာအိုကြီးတို့လိုပဲအတောင်မှန်လည်းပဲမပြန်နိုင်တဲ့ဘဝရေရလည်းပဲမရှိငါးလည်းပဲကုန်ခန်းနေတဲ့အဲ့ဒီအိုင်ကြီးထဲမှာနေတဲ့ဂျိုးချာအိုကြီးတွေလို့တဲ့သူတို့ဘဝတွေဟာယဟန်ဘဝယဟန်တရားသူတွေကလည်းဆုံးရှုံးခဲ့ရပြီပစ္စည်းဥစ္စာချမ်းသာမှုကလည်းပဲကင်းခဲ့ရပြီအာနန္ဒာဆိုပြီးတော့မြတ်စွာဘုရားကတရားဟောလိုက်တာတော်တော်များများတရားသူတရားမြတ်တွေရကုန်ရပါတယ်အဲ့တော့ဘုန်းကြီးကဘာပြောချင်တာလဲဆိုတော့ဒီနေရာမှာဒီတတိဇနီးမောင်နှံကြည့်လိုက်အင်ဂျူဘလောက်ထိမြင့်တယ်ရဟန္တာဖြစ်လောက်တည်တည်မြင့်ပါတယ်တဲ့နောက်ပြီးတော့လူဘဝမှာနေပြီးစီးပွားရေးကြိုးစားရင်ဘာရဏတိမှာထိတ်တန့်တထည်ဖြစ်နိုင်တယ်အဲ့လောက်ထိအင်ဂျူမြင့်တာတိဟိတ်ပုဂ္ဂိုလ်စစ်စစ်တွေပဲဒါပေမဲ့လို့ပဝန်းကျင်မကောင်းတော့သူတော်ကောင်းစကားမကြားရကောင်းတဲ့စကားမကြားရအဲ့တော့ပဝန်းကျင်ကညံ့တော့အယက်သမားတွေပဝန်းကျင်မှာလူဖြစ်ရအယက်သမားတွေမြောက်ထိုးပင်ကိုနဲ့အယက်တွေစွဲစားလိုက်တောက်လိုက်ကခလိုက်ခုံလိုက်စူပေးလိုက်ဒီလိုနဲ့ဘဝမှာမျောသွားတာဘလောက်ပဲအင်ဂျူမြင့်မြင့်ယဟန္တာဖြစ်နိုင်တဲ့ပါရမီရှင်ကြီးဘလောက်ပဲဖြစ်ဖြစ်သူ့မှာပဝန်းကျင်မကောင်းတော့သူတော်ကောင်းဆောင်တကားတွေမကြားရတော့နှလုံးသား စွန့်ရည်ရမြင်မှမှုမရှိဘူးအကုသိုလ်တွေဖြစ်နေတယ်ကုသိုလ်တရားတွေမတူဒီတော့သူတို့ဘဝဟာဆုံးရှုံးဆုံးသွားခဲ့ရပါတယ်ဒါကြောင့်ဘုန်းကြီးတို့ရှင်နေရွှေစင်မေမိသားစုနဲ့တကွာကိုယ့်ရဲ့တူတွေတူမတွေညီတွေညီမငယ်တွေသားသမီးတွေမျိုးဆက်တွေကိုအန်ဂျူအုံနောက်ညံဤမြင်မှယုံဘွဲ့ဒီဂရီမြင်မှယုံတွေပြုစုတဲ့တလားတကယ်လို့စိတ်နှလုံးသားစွန့်ဤဤကျူမမြင်မားခဲ့ရင်ဒီကလေးတွေဟာမိသားစုအတွက်ကြည်ရင်ဒုက္ခပေးမဲ့ကလေးတွေဖြစ်သွားနိုင်တယ်။နိုင်ငံကောင်းဆောင်ဖြစ်ရင်တိုင်းပြည်ကိုဒုက္ခပေးမဲ့ပုဂ္ဂိုလ်တွေဖြစ်သွားနိုင်တယ်။ဒါကြောင့်ငါတို့ဟာဤကျူခေါ်တဲ့နှလုံးသားစွန့်ဤမြင်မအောင်ပြုစုပြောထောင်မှုလိုအပ်ပါလားလို့ဘုန်းကြီးကဒီအသည့်လေးသိစေခြင်းတဲ့အတွက်ဖျားရှင်ရဲ့တရားတော်ကိုထုံထုပ်ပြီးတော့ဒုတိယကိုယ်တော်ကိုမေခဲ့ရတာပါ။ဒါကအမေသုံးတွေအဖြေသုံးပါးတွေရဲ့ဒုတိယအမေနဲ့အဖြေကိုဘုန်းကြီးကဒါပြန်ရှင်းပြတာ။တချို့တရားဓမ္မတွေကလည်းပဲဒါလေးတွေကိုလိုက်နာကျင့်သုံးကျင်ပါတယ်ဒီလိုပြောလို့ဘုန်းကြီးကလည်းပဲကိုတွေးထားတဲ့တွေးခေါ်လေးတွေကိုမှတ်တမ်းတစ်ခုအနေနဲ့ကြံစည်ခြင်းလို့ဒါလေးတွေပြန်ပြောပြခြင်းဖြစ်တယ်ပေါ့ဒီလိုကျင့်သုံးလိုက်လို့ရှိရင်အာဇာနည်ပုဂ္ဂိုလ်ကြီးတွေလည်းပဲတာရုခေါ်ကြမှာပဲအာဇာနည်တွေကိုလေးစားပါတယ်ဆိုပြီးမဟုတ်တာတွေလို့ကျင့်စဉ်တွေမှားနေတယ်သူတော်ကောင်းတွေကြိုက်မှာမဟုတ်ပါဘူးအဲ့တော့မိမိတို့ကဒီကျင့်စဉ်လေးတွေနာယူပြီးဒီကျင့်စဉ်လေးတွေကျင့်သုံးရင်အာဇာနည်တွေကိုလည်းမိမိတို့ကျေးဇူးဆက်ရာရောက်တယ်မိဘနှစ်ပါးကိုလည်းကျေးဇူးဆက်ရာရောက်တယ်။အာဇာနည်တွေတဲ့အထွတ်ထိပ်ဖြစ်တဲ့အာဇာနည်ဖြစ်တော်မူတဲ့မြတ်စွာဘုရားကိုလည်းပူဇော်ပြီးသားဖြစ်သွားတယ်။ဒါကြောင့်ဒီအမေဖြေလေးတွေကိုဟောပေးတာ။နောက်တတိယချက်လေးဘုန်းကြီးအချိန်ရသလောက်ဟောပေးမယ်။တတိယအမေဖြေကဘာလဲဆိုတော့မြတ်စွာဘုရားဟောခဲ့တဲ့တပပပတအာကရဏံကုသလတဥပတံပရာသာစိတ်တပရိယောတပနံဣဒံဗုဒ္ဓနာသာသနံတဘာဘာပတယုံမတော်သွန်ဟောယံသမှုအကုသိုလ်စုစုကိုအာကရဏံလုံးဝပြောင်းစင်အောင်ရှောင်ကျင်သမှုမပြုလုပ်ခြင်း၎င်းကုသလတကာမမဂုံလောကဝတိရှိရှိသမျှကုသလကိုဥပါတံပရာတဆင့်တဆင့်ရင်နေခြင်းအောင်မလင့်ပုံသည်ပြည့်စုံစေခြင်း၎င်းသာစိတ်တပရိယောတပနံမိမိစေရင်ပုသိဝင်သည်ခရုသိင်းအနေဖြူစင်စေခြင်း၎င်းဧတံအကုသို့ကင်ကုသို့တွင်၍စိတ်ရင်ဆင်ရဤသုံးမျိုးသည်ဗုဒ္ဓနံကင်ငါတေတူပွင့်တော်မူသည်စုစုတို့သာမြတ်ဗျာတို့ဤသာသနံလိုရင်တုံပြနှဝင်ရပြင်သုံးညာပစီဆုံးမတော်မူကြပါပေတည်းတည်းရဲ့ဆုံးမမြတ်စွာဘုရားရဲ့ဆုံးမလေးကိုမေးတာဒါဖရာရှင်အစူစူတိုင်းမင်းကြားတော်မူခဲ့တဲ့အဆုံးမကေတာလေးကိုမှတ်ရလွယ်အောင်ဆောင်းပုတ်လေးဆိုလိုက်လက်အုပ်ချီလိုက်မကောင်းမှုရှောင်းကောင်းမှုဆောင်ဖြူအောင်စိတ်ကိုထားမကောင်းမှုရှောင်းကောင်းမှုဆောင်ဖြူအောင်စိတ်ကိုထားစူစူဗုဒ္ဓခေါညွန်ပြဆုံးမမြတရားစုစုဗုဒ္ဓခေါညွန်ပြဆုံးမမြတရားအဲ့တော့ဘုန်းကြီးတို့ဘုရားရှင်တွေမကောက်ဘုရားရှင်စုစုဆုံးမခဲ့တာကမကောင်းမှုမှန်သမျှမပြုလုပ်ပါနဲ့ရှောင်ကျင်ပါဒါနံပါတ်၁ချက်ကောင်းမှုမှန်သမျှတေးသေးဖွဲ့ဖွဲ့ရစပြီးတော့ကြိုးစားအားထုတ်ပါပြည့်စုံအောင်လုပ်ပါနံပါတ်၃ဘာလို့ကိုပဲလှုပ်လို့ကိုယ်စိတ်မှာလောဘဒေါသကိလေသာညစ်ကြေးတွေကင်းစင်အောင်စိတ်တက်ကိုဖြူစင်အောင်ကြိုးစားပါဒီဆုံးမသုံးချက်ဟာဘုရားတို့ဖះရှင်နဲ့မကပါဘူးဖះရှင်ရဲ့စုစုဟောခဲ့တဲ့မိန်ခဲ့တဲ့ဆုံးမတဲ့ဒါလေးဟာဘုရားတို့ဒီမေခွန်းလေးကိုဘုရားကဘလို့မေးလိုက်တယ်လဲဆိုတော့ဘုရားတို့ဖះရှင်ရဲ့တမန်ကြောင်လေးပြန်ပြောလို့ရှိရင်အဲ့ဒီရဲ့ဆုံးမကိုဘုရားတို့ဖះဖြစ်ပြီးတဲ့နောက်တပူတွဲလာပြည့်နေမှာဘုရားရှင်မင်ကြားခဲ့တယ်ပါမဟာတက္ကရတရား3ခုနဲ့တပူတွေလာပြည့်နေမှာရှင်သာရိပုတ္တရာရှင်မောဂလံအမှုရှိတဲ့ယဟန်တော်ရှင်မြတ်တွေကိုမင်ကြားတော်မူခဲ့တဲ့ယဟန်တာရှင်မြတ်တွေကိုမင်ကြားတော်မူခဲ့တဲ့အရှင်သာရိပုတ္တရာယဟန်တာဖြစ်တဲ့နေ့မှာစပြီးတော့မင်ကြားခဲ့တာအဲ့တော့ဘုန်းကြီးတို့ဗုဒ္ဓဂယဘုရားပူသွားတဲ့ပုဂ္ဂိုလ်တွေရာဇဂျုံမြို့ဝေလူဝံကျောင်းနဲ့ရောက်ရင်ဟောဒီတရားဟောတဲ့နေရာလေးကိုတည်တံလေးမှတ်တမ်းတင်ထားတဲ့နေရာလေးရှိပါတယ်အဲ့ဒီနေရာလေးသွားပြီးတော့ဖူးပြီးတော့ဒီတရားလေးတွေနဲ့ရုပ်ဖို့ဆိုပူဇော်လို့ရှိရင်သိပြီးတော့ချမ်းမြေ့เสียကြည်နူးเสียကောင်းပါတယ်အဲ့တော့ဒီဟာဘုရားရှင်ကဒီဆုံးမလေးကိုဘယ်လောက်ထိဟောခဲ့တယ်လဲဆိုတော့ဘုန်းကြီးတို့ဘုရားရှင်တက်တော်ထင်ရှားနေခဲ့တဲ့ကာလက45နှစ်45ဝါအဲ့တော့ဘုရားရှင် တတ်တော်တင်ရှားရှိစဉ်ဖျားဖြစ်နေတဲ့တရင်သုံးပြီးတော့သာသနာပြုခဲ့တာက45နှစ်45ဝါအဲ့တော့ပထမနှစ်20အတွင်းမှာဖျားရှင်ကဘာဥပဒေဘာဥပဒေမှမပင်ရသေးဘူးဟောဒီအဆုံးမလေးနဲ့ပဲဖျားရှင်ကတန်ဃာတွေကိုထိန်းချုပ်ပြီးတော့ဩဝါဒပေးခဲ့တာနောက်ပိုင်း25နှစ်ကြာမှဆိုတာတွေပေါ်လာတဲ့အတွက်ဝီနည်းဥပဒေတွေမြတ်စွာဘုရားကထုတ်ခဲ့ရတာပါအဲ့တော့ဘုန်းကြီးကဘယ်လိုမေးလိုက်လဲဆိုတော့ဘုန်းကြီးတို့မြန်မာနိုင်ငံမှာရောနောက်ဆုံးကုမ္ပဏီတစ်ခုနိုင်ငံတစ်ခုစလုပ်ပြီးကြောင်းတိုက်တစ်ခုရိပ်သာတစ်ခုစလုပ်ပြီးဆိုရင်စီမင်းဥပဒေကစတယ်။ဘာမလုပ်ရစီမင်းဥပဒေတွေကစတယ်။နောက်ပိုင်းကျတော့ကျင့်သုံးမှုတွေကအားနည်းတော့ဒီစီမင်းတိုင်းမလိုက်နာနိုင်တော့စီမင်းဥပဒေတွေကအသက်မဝင်ဘူး။ဒါမျိုးဖြစ်တတ်တယ်။အဲ့တော့မြတ်စွာဘုရားရှင်ကဘယ်လိုကျင့်သုံးခဲ့တယ်လဲ။ဘုရားရှင်45နှစ်45ဝါတရင်သုံးတဲ့အခါမှာပထမနှစ်20အတွင်းမှာဘာဥပဒေမှဘုရားရှင်မပင်ရခဲ့ပါဘူးယဟန်ဒီရဲ့တဂါရဂမာရီရဲ့ဘိက္ခုနီရဲ့စိတ်နေစိတ်ထားလေးတွေနူးညံပြောပြောဆုံးမဩဝါဒလေးပေးပြီးတော့ဘုရားရှင်ဟာထိမ့်သိမ့်တော်မူခဲ့ပါတယ်အဲ့တော့ဘုရားရှင်ကအဆုံးမဩဝါဒဆိုတဲ့ဓမ္မဆက်ကိုနံပါတ်1ထားခဲ့ပါတယ်အာနာဆက်ဆိုတဲ့ဥပဒေတွေကိုဘုရားရှင်ကနံပါတ်1အနေနဲ့ဘုရားဖြစ်ပြီးတဲ့နောက်နှစ်20ကျော်မှမြတ်စွာဘုရားထားခဲ့တယ်အဲ့တော့ဘုရားရှင်လျှောက်လှမ်းခဲ့တဲ့လမ်းစဉ်ကနံပါတ်1ဓမ္မဆက်တရားဟောပြီးတော့အဆုံးအမတွေနဲ့ဩဝါဒပေးခဲ့တယ်နံပါတ်2ဘုရားဖြစ်ပြီးတဲ့နောက်နှစ်20ကျော်မှဝီနည်းဥပဒေတွေဘာမလုပ်ရညာမလုပ်ရဥပဒေတွေပင်ရခဲ့တယ်အဲ့တော့ဘုရားရှင်ရဲ့တက်တန်းဘုရားရှင်ရဲ့လျှောက်လှမ်းခဲ့တဲ့လမ်းစဉ်တော်ကိုကြည့်ရင်နံပါတ်1ဓမ္မဆက်အဆုံးအမဩဝါဒကိုအဓိကထားခဲ့တယ်နံပါတ်2အာနာဆက်ဥပဒေတွေစီမင်းတွေကိုဒုတိယထားသွားတာတွေ့ရပါတယ်အဲ့တော့ဘုန်းကြီးတို့မြန်မာနိုင်ငံမှာကြတော့အသင်းဖွဲ့တစ်ခုလို့ရင်ဥပဒေရဲ့နံပါတ်1နံပါတ်2နံပါတ်1ဖြစ်တဲ့ဘုန်းကြီးတို့ဆုံးမလိုက်နိုင်မှုဓမ္မဆက်ကြတော့တခါတည်းရင်ရှိတောင်မရှိဘူးဘုန်းကြီးတို့လူတွေလည်းပဲအတန်းကြောင်းမှာပညာသင်ကြားနေကြတယ်ဆရာဆရာမတွေကတိကတွေပါမောက္ခတွေဘုန်းကြီးတို့တန်ခါလောကမှာလည်းပဲစာပေတွေပို့ချနေတယ်ဗာသတင်းတွေထွက်လာလဲဆိုတော့ဝိနည်းဥပဒေတွေကြောင်းတိုက်စီကံဥပဒေတွေတော့ထုတ်လိုက်တာဒီဥပဒေတွေကိုလိုင်းနာကျင့်သုံးစိတ်ပေါ်လာအောင်ဆုံးပါတယ်ဩဝါဒပေးတယ်လိုင်းနာကျင့်သိပေါ်အောင်စိတ်နဲ့မြင့်တင်ရေးလေးတွေပြောတယ်ဒါကြတော့ဘုန်းကြီးတို့နေရာတိုင်းမှာမရှိပါဘူးတော်တော်အားနည်းနေတယ်အဲ့ဒီအားနည်းချက်လေးတွေကိုဘုန်းကြီးကဖြည့်ကျင့်စေခြင်းလို့လိုင်းနာစေခြင်းလို့ဒီမေးခွန်းကိုမေးလိုက်တာဖခင်ကတော့လို့45ဝါသတင်းသုံးသွားတယ်အဲ့တော့ပထမနှစ်20မှာဓမ္မဆက်အဆုံးအမဩဝါဒနဲ့သာသနာတော်ကြီးကိုဆောင်လျှောက်တည်ထောင်သွားခဲ့တယ်။ဒုတိယပိုင်း20နှစ်20ကျော်မှနောက်ပိုင်း25နှစ်ကြာမှဥပဒေတွေစီမင်းတွေပေါ်လာခဲ့ကြတယ်။ဘုန်းကြီးတို့မြန်မာနိုင်ငံကြတော့နိုင်ငံတော်အနေနဲ့ကြီးကြီးဌာနတစ်ခုအနေနဲ့ကြီးကြီးကျောင်းတိုက်ရိပ်သားတစ်ခုအနေနဲ့ကြီးကြီးကုမ္ပဏီတစ်ခုအနေနဲ့ကြီးကြီးစီမင်းတွေထုတ်လိုက်တာ။ဒါပေမဲ့လို့ဒီစီမင်းဆိုတဲ့အာဏာဆက်လုပ်ပြီးတဲ့နောက်မှာဓမ္မဆက်ဆိုတဲ့ဒီစီမင်းကိုလိုက်နာကျင့်သုံးစဉ်ရိပ်ရှိအောင်စိတ်တက်မြင့်တင်တာဟောပြောပေးတာဆုံးမပေးတာဘယ်လောက်ထိရှိတယ်လဲဒါတွေကဘယ်လောက်ထိအားနည်းနေတယ်လဲဘုရားရှင်လှုပ်သွားတာ ਨੇ ဘယ်လောက်ထိစန့်ကျင်နေတယ်လဲဘုန်းကြီးကဒီအာနာဆက်နဲ့ဓမ္မဆက်ဥပဒေနဲ့လိုက်နာကျင့်သုံးခြင်းနဲ့စိတ်ကိုချိန်ဝင်ရှာညီမြအောင်လှုပ်စေခြင်းလို့ဥပဒေမကောင်းဘူးလို့ပြောတာမဟုတ်ဘူးဥပဒေဟာဘုန်းကြီးတို့နံပါတ်1အနေနဲ့ထားရမှာနံပါတ်1အနေနဲ့ဘုန်းကြီးတို့ထားရမှာကဓမ္မဆက်ဆိုတဲ့ဆုံးမဩဝါဒတွေပေးရမှာလူငယ်တွေကိုကိုယ်တိုင်ဟောနိုင်ဟောမဟောနိုင်ရင်တရားလေးတွေနားခိုင်းသင်တော်တဲ့တရားလေးတွေဆရာသမားတွေအဆုံးမနားခိုင်းဟောပြောပွဲတွေသင်တော်လို့ရှိရင်နားခိုင်းဒါတွေကဘာလဲစိတ်နဲ့မြင့်တင်နေတာဒါတွေရှိနေလို့ရှိရင်အာနာဆက်ဆိုတဲ့ဥပဒေဆိုတာအသက်ဝင်သွားပါတယ်မရှိတော့မှဘုန်းကြီးတို့တော်တော်တန်တန်ဖြစ်သွားတတ်ပါတယ်ဘုန်းကြီးတို့ပိဋကတ်သုံးပုံဆိုတာကြားဘူးကြားမှာပဲပိဋကတ်သုံးပုံဟာဝီနည်းပိဋကတ်ဆိုတာစီကံဥပဒေတွေအုပ်ရည်အပြင်၅အုပ်ပဲရှိပါတယ်ပါဠိတော်မှာဘုန်းကြီးတို့တုတ်တန်ဆိုတာကတော့ဒီစိတ်နဲ့မြင့်တင်ရေးအဆုံးမဩဝါဒတွေအဲ့တော့ဒီဃာနီကေ3အုပ်ရှိတယ်မေဇီမာနီကေပါဠိတော်3အုပ်ရှိတယ်အင်္ဂုတ္တရာနီကေ3အုပ်ရှိတယ်တန်ယုတ်တာနီကေ3အုပ်ရှိတယ်အဲ့တော့နောက်ဆုံးမှာဘုန်းကြီးတို့ခௌတကနီကေအုပ်ရည်တော်တော်များတယ်အဲ့တော့ဝီနည်းပိဋကတ်5အုပ်နဲ့အဘိဓမ္မာပိဋကတ်12အုပ်လောက်နှုတ်လိုက်လို့ရှင်ကျန်တာတွေကဘုန်းကြီးတို့စိတ်နဲ့မြင့်တင်ရေးတရားကြီးပဲအဲ့တော့မြတ်စွာဘုရားရဲ့ပိဋကတ်3ပုံမှာဥပဒေဆိုတာကစီမင်းစီဆိုတာက၅အုပ်လောက်ပဲရှိပါတယ်။စိတ်နဲ့မြင့်တင်ရေးဩဝါဒဆုံးမတွေကအုပ်ပေါင်းမြောင်များစွာမြတ်စွာဘုရားညွှန်ကြားခဲ့ပါတယ်။ဒါကိုတစ်ချက်ထောက်ကြည့်။နောက်တစ်ခါဘုရားရှင်ကျင့်သုံးခဲ့တာကပထမနှစ်20ကာလပတ်လုံးဘာစီမင်းဘာဥပဒေမှတိတိကျကျမထုတ်ဘဲနဲ့ 所以说没搞不过没楼家的小伢孤独们的面就在家滴滴泼泼里的山楼家孤谁孤把楼安无边楼路楼把楼的没跟你用就这样就在家滴东家里的面说比较听得应该的那些家的而且收嘛欧瓦大爷但没事也算也不老面妈的了多多碰你路也不打把他说的年满年干嘛西面屋里无边能不得他比多来那见东部谁在面点部米达族催你玩里的这亚苏邦比多拿拉里的马地拉里的米面拿里的白带大地楼的米达族不老地西巴的嘞大里的个碰你啊秋园这里的边界间路地没公公没给了吧碰你路你给的马干那种将带马拉布拉牛到牛干那种吃肉皮阿姨အဲ့တော့ဆရာတော်ဘုရားကြီးကတန်ဃာတွေအုပ်ချုပ်တာဘုန်းကြီးတို့ကဏ္ဍအောင်ရောက်ခါစားဆိုဥဒ္ဒတိုင်းတော့မရှိဘူးဥဒ္ဒတိုင်းမရှိတော့မေးစရာရှိတယ်တန်ဃာတွေအပြင်းမထွက်ဘူးလားမထွက်ပါဘူးသူကသူကိုစားကိုကြိုးစားပြီးတော့ကိုယ့်ကိုငြိမ်ငြိမ်ချမ်းချမ်းနေကြတာအဲ့တော့ဆရာတော်ကြီးကဘယ်လိုလှုပ်ထားတယ်လဲစိတ်ကောင်းရှိအောင်စိတ်တည့်မြင့်တင်အောင်ဒီလိုလေးတွေလှုပ်ထားခဲ့တယ်ဩဝါဒဆုံးမတွေနတ်နတ်တိုင်းပေးခဲ့တာအဲ့တော့ဩဝါဒတွေနားရတဲ့တန်ဃာတော်တွေရဲ့တန်တန်မှာစိတ်ကောင်းရှိလာတယ်စိတ်ကောင်းရှိအောင်ဩဝါဒနဲ့ထိန်းချုပ်တယ်ဩဝါဒပေးတော့စိတ်ကောင်းရှိတယ်စိတ်ကောင်းရှိတော့တတိုင်းမခက်ပဲနဲ့တန်ဃာတော်ရှင်မြတ်တွေဟာဒီတိုင်းပဲငြိမ်ငြိမ်ချမ်းချမ်းနေခဲ့ရတာဘုန်းကြီးတို့ရောက်ခါစားတတိုင်းဆိုတာလုံးဝမရှိခဲ့ပါဘူးသို့တော့တန်ဃာတော်ရှင်မြတ်တွေကငြိမ်သက်မှုကလည်းပဲတော်တော်ကြီးကိုငြိမ်ချမ်းခဲ့ပါတယ်ဒါဘုန်းကြီးတို့လက်တွေ့ဘုန်းကြီးတို့ယခုမြတ်ဆက်ကြအကြောင်းတိုင်းမှာလည်းပဲစီမင်းဥပဒေဆိုတာဘုန်းကြီးတို့ခု22နှစ်ရှိသွားခဲ့ပါပြီကြီးကြီးမားမားမရှိခဲ့ပါဘူးအဲ့တော့မြတ်စွာဘုရားကျင့်သုံးသွားတဲ့လမ်းစဉ်ဘုန်းကြီးတို့ဆရာတော်ကြီးတောင်မြို့မှာကနောင်ဆရာတော်ကြီးကျင့်သုံးသွားတဲ့လမ်းစဉ်တွေကိုကြည့်လို့ရှိရင်အဲ့တော့စီမင်းဥပဒေဟာဒုတိယစိတ်တည့်မြင့်တင်ရေးအဆုံးအမဩဝါဒတွေကိုနာခံရေးသူတို့အဆုံးအမတွေကိုနာခံခြင်းစိတ်ပေါလောင်မြင့်တင်ရေးစာကြည့်တဲ့ဒီမှာသွားပြီးတော့စာဖတ်အောင်မြင့်တင်ရေးဒါတွေဟာပထမမြတ်စွာဘုရားရဲ့လျှောက်လှမ်းကြတော်မူခဲ့တဲ့လမ်းစဉ်မြတ်စွာဘုရားဟောကြားခဲ့တဲ့ပိဋကတ်သုံးပုံထဲမှာစီကံဥပဒေဟာငါးဥပေရှိပြီးတော့အဆုံးမဩဝါဒစိတ်တည့်မြင့်တင်ရေးတရားတွေဟာအုပ်ပေါင်းများစွာရှိနေပါတယ်။ဒါတွေကိုထောက်ပြီးတော့ဘုန်းကြီးတို့ဗုဒ္ဓဘာသာဝင်ဖြစ်တဲ့ရွှေစင်မေမိသားစုတို့ရောယနေ့တရားနာပရိသတ်တို့ရောကိုယ့်ကိုယ်ကိုပြန်ပြီးတော့သုံးသပ်ရပါမယ်။သုံးသပ်ပြီးတော့မိမိတို့မှာဘာဝဥစားပေးနေကြသလဲ။ဒါလေးတွေပေါ့နိုင်ငံတော်အထိပေါ့နိုင်ငံမှာလည်းပဲစီမင်းနေဥပဒေတွေဆွဲလိုက်တာလိုက်နာကျင့်သုံးအောင်ပညာပေးပြီးတော့စိတ်တည့်မြင့်တင်တာဘလောက်ထိလုံဆောင်ပြီးပြီလေ။ဒါလေးတွေကိုဘုန်းကြီးကတတိထားစီခြင်းလို့တတိယကိုတော်လေးကိုစောစောကဩဝါဒဘုရားရှင်ဆုံးမခဲ့တဲ့ဘုရားရှင်အဆူဆူမင်ကြားခဲ့တဲ့ဆုံးမလေးကိုဘုန်းကြီးကမေကွန်မေးလိုက်တာအဲ့တော့နံပါတ်1အာနာဆက်ဆိုတဲ့ဥပဒေနဲ့နံပါတ်2ဓမ္မဆက်ဆိုတဲ့စိတ်တည့်မြင့်တင်ရေးအဆုံးမဩဝါဒတွေဘာကိုရှေ့တန်းတင်သင်ပါသလဲဒါလေးတွေကိုဘုန်းကြီးတို့ပြောခဲ့တာပါအဲ့တော့တောင်မျိုးဆရာတို့ရဲ့စိတ်ကောင်းရှိဖို့ကပထမနောက်ဆုံးကျမ်းမှာပညာတက်ဖို့ကစာတက်ဖို့ကဒသမတဲ့အဲ့တော့စိတ်တက်ကိုဦးစားပေးသွားတာတတိထားကြည့်ပါနောက်အတန်းကြောင်းနေမှာလည်းပဲစိတ်တက်စီကံပညာတဲ့စိတ်တက်ကိုဦးစားပေးသွားတယ်ဒါမှမဟုတ်လိုက်နာကျင့်သုံးမှုဘလောက်ထိရှိတယ်လဲဆိုတော့အာလုံကိုယ့်အကူကိုယ်နိုင်ငံအတွက်ချင့်ချင်ကြည့်ပေါ့ဘုန်းကြီးတို့ကတော့ဒါစေနာထားပြီးတော့အာလုံဒီတတိမထားမိတဲ့အချက်လေးတွေကိုဘုန်းကြီးတို့ကဖော်ထုတ်တဲ့အနေနဲ့ဝါဆိုလာဆန်းရှိရနေရသာသနာအာဇာနည်ကိုမေးဖြေလုပ်တဲ့ကဒီသုံးခုကိုဘုန်းကြီးအကျဉ်းချုပ်ပြီးတော့မေးခဲ့ပါတယ်ဒီသုံးခုကိုနားကြားရတဲ့ပုဂ္ဂိုလ်တွေကလည်းပဲနှစ်သက်တဲ့အကြောင်းလိုက်နာခြင်းတဲ့အကြောင်းပြောတဲ့အတွက်ပျောက်ပြတ်သွားမှာဆိုတဲ့အတွက်ဘုန်းကြီးရဲ့ယနေ့မှတ်တမ်းတင်တဲ့အနေနဲ့အမေးသုံးတွေအဖြေသုံးပါဆိုတဲ့တရားကိုစူးစီးပြီးတော့ပြန်လည်မှတ်တမ်းအနေနဲ့မိမိတွေးခေါ်ထားတာလေးတွေပျောက်ပြတ်မသွားအောင်လို့ဟောပေးပါတယ်ဟောတဲ့အခါမှာလည်းကိုယ်ပိုင်တွေးခေါ်ပါတယ်လို့ဘုရားရှင်ရဲ့တရားတော်တွေကိုအခြေတည်ပြီးတော့ဘုန်းကြီးကဆွေးနွေးဟောပြခဲ့တာပါအဲ့တော့ဒီတရားတွေကိုနာကြားမယ်ဒီတရားတိုင်ကျင့်သုံးမယ်ဆိုရင်စဉ်းစားကြည့်လိုက်မိမိတို့မိဘနှစ်ပါးမိမိတို့ဒီလိုကျင့်သုံးနေရင်ဘယ်လောက်ဝမ်းသာမလဲတက်ရှိထင်ရှားကိုမှန်းကြည့်လိုက်အဲ့တော့အာဇာနည်ကြီးတွေမိမိတို့ဒီလိုကျင့်သုံးရင်နိုင်ငံတော်ကြီးတိုးတက်ကြီးပွားမှာမြင်တဲ့အတွက်အာဇာနည်ကြီးတွေတင်မလွန်ဘဝကနေဒီလမ်းစဉ်တွေကျင့်သုံးပါတယ်ဆိုရင်ဘယ်လောက်ထိဝမ်းသာကြမလဲဘုရားရှင်ကိုတော်မြတ်ကြီးကလည်းပဲဒီလိုကျင့်သုံးပါတယ်ဆိုရင်သာဓုတွေဘယ်လောက်ခေါ်လိုက်မလဲဒါဒီပင်အာဇာနည်ပုဂ္ဂိုလ်မြတ်ဒီကိုကျေးဇူးဆက်ခြင်းပါလို့ပြောကြရင်ဘုန်းကြီးရဲ့တရားကိုညီကုန်းချုပ်ပါဒီတရားတော်ကိုနာယူပြီးတော့အလုံးဝဒီကျင့်စဉ်တွေကိုကိုစီကိုငါကြိုးစားပြီးတော့ကျင့်သုံးနိုင်ကြပါစေကြိုးစားကျင့်သုံးပြီးတော့နောက်ဆုံးမှာပါရမီတွေရင့်တန်ပြီးတော့ငြိမ်းချမ်းတဲ့ဘဝမဉဏ်ဖွဉဏ်နဲ့နိဗ္ဗာန်ချမ်းသာကိုမျက်မှောက်ပြုနိုင်တဲ့ပုဂ္ဂိုလ်သူပုဂ္ဂိုလ်များများဖြစ်အောင်ကြိုးစားနိုင်ကြပါစေကုန်သတည်း